Welcome to the Voice of America in Burmese.
Mingla Manekhi ma shin Washington myo raw VOA American tan ga ni 2018 khu ni June la 17 ye tanin ngun ni ne khin a si sin go Myanmar sanaw chain mena 6 nai ga ni 9 nai thi line to meter 32 40 49 ga ni dai yai thon le ni ba de shin Jama engine nai ma
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အာဖဂန်အထူးတပ်ဖွဲ့ဝင်2ဦးကအမေရိကန်စစ်သားတွေကိုပစ်ခတ်ခဲ့တဲ့အတွက်3ဦးသေဆုံးသွားပါတယ်ကျူဘားနိုင်ငံဆိုင်ရာအမေရိကန်အစိုးရမူဝါဒကိုတမရထရန့်ကမကြခင်ရပိုင်းတွင်ပြင်ဆင်ဖို့ရှိနေပါတယ်နောက်ကအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ဥက္ကဋ္ဌ SS ကပလန်ဟာမြန်မာနိုင်ငံအတွင်းမှာဇွန်လ9ရက်နေ့ကကွယ်လွန်သွားပါပြီဒီလိုထူးခြားတဲ့သတင်းတွေကိုကိုညောင်ဝင်းအောင်နဲ့တင်ပြပေးသွားမှာပါခင်
ဗျာကောင်းပါပြီရှင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာသူ့ရဲ့9ရက်ကြာကနေဒါချစ်ချည်ရေးခီးစဉ်အပြီးမှာဒေတာစံတော်ချိန်မိနစ်ညနေပိုင်းကဆွီဒင်နိုင်ငံကိုဆက်လက်ထွက်ခွာသွားပါပြီ
။ဒေါ်အောင်ဆန်းစုကြည်ဒီဆွီဒင်နိုင်ငံရောက်တဲ့ကံမှာကျွန်တော်တို့တိုက်တိုက်ဝင်ဝင်ကြိုဆိုလို့ရှိတယ်လို့တော့ကျွန်တော်သိထားပါတယ်ခင်ဗျာ။ကျွန်တော်တို့မြန်မာပြည်သားတော်တော်များ
များဒါကတော့ဆွီဒင်ရောက်မြန်မာအတိုင်းဝိုင်းဥဆောင်သူတဦးက VOA ကိုပြောပြသွားတာပါ။သတင်းစီစဉ်အပြည့်မှအပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေနဲ့အတူဒိုက်ရိုက်လေလိုင်းကိုထုတ်လင်းပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုညံဝင်းအောင်တို့ကအရင်ဆုံးပြောပြပါအောင်ရှင
်အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာရှိတဲ့အာဖဂန်အထူးတပ်ဖွဲ့ဝင်2ဦးကအမေရိကန်စစ်သားတွေကိုတနက်နေ့ပစ်ခတ်ခဲ့တဲ့အတွက်3ဦးသေဆုံးပြီးနောက်ထပ်2ဦးထိခိုက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါတယ်မတည်ငြိမ်မှုတွေဖြစ်ပေါ်နေတဲ့နာဂါဟာပြည်နယ်အတွင်းကအချင်းခရိုင်အတွင်းမှာစစ်နေနေ့ကအဲဒီတိုက်ခိုက်မှုဖြစ်သွားခဲ့တာပါတနက်သမားကိုအမေရိကန်တပ်ဖွဲ့တွေကနေရာတွင်ပွဲချင်းပြီးပြစ်ခတ်တုတ်တင်လိုက်တယ်လို့ခရိုင်အစိုးရအဖွဲ့ပြောခွင့်ရအတူလာကွန်ဂျာနီက VOA ကိုပြောပါတယ်တနတ်သမားဟာအာဖဂန်တပ်ဖွဲ့တွေကိုထိုးဖောက်ဝင်ရောက်နိုင်ခဲ့တဲ့သူတို့အဖွဲ့ဝင်ဖြစ်ကြောင်းတာလီဘန်အဖွဲ့ပြောခွင့်ရကလည်းပြောပါတယ်အစိုးရဘက်ကထွက်လာတဲ့သတင်းတွေမှာတော့အမေရိကန်တပ်ဖွဲ့ဝင်2ဦးသေဆုံးပြီး2ဦးဒဏ်ရာရခဲ့တယ်လို့ဖော်ပြထားတာဖြစ်ပါတယ်အခုလိုအမေရိကန်တပ်ဖွဲ့တွေသေဆုံးတဲ့ကိစ္စဖြစ်ပေါ်ကိစ္စနဲ့ဖြစ်ပေါ်တိုးတက်မှုတွေကိုနယူးဂျာဆီပြည်နယ်မှာရောက်နေတဲ့သမ္မတဒေါ်နယ်ထရမ့်ကိုအတိအပြည့်အကြောင်းကြားတာဖြစ်ဖြစ်ကြောင်းအမေရိကန်အရာရှိတွေကပြောပါတယ်။နဂါဟာပြည်နယ်အတွင်းကဒီတိုက်ခိုက်မှုဟာအစောပိုင်းကဟဲလ်မန်ပြည်နယ်အတွင်းဖြစ်သွားခဲ့တဲ့တိုက်ခိုက်မှုကြောင့်အာဖဂန်ရဲတပ်ဖွဲ့ဝင်အုပ်သေဆုံးခဲ့ရတဲ့ဖြစ်ရတဲ့ဆက်ဆက်မှုရှိမရှိစုံစမ်းစစ်ဆေးနေကြောင်းအာဖဂန်မှာရှိတဲ့အစစ်အမြေနိုင်ငံတကာတန်တမာတဦးကပြောပါတယ
်။ကျူဘားနိုင်ငံဆိုင်ရာအမေရိကန်မူဝါဒသစ်ကိုသမ္မတဒေါ်နယ်ထရမ့်ကဒီအပိုင်းအတွင်းကြီးညာဖို့ပြင်ဆင်နေပြီးအဲ့ဒီတည်းမှာကျူဘားအမေရိကန်ဆက်ဆံရေးပုံမှန်ပြန်ဖြစ်လာအောင်လုပ်ခဲ့တဲ့သမ္မတဟောင်းအိုဘားမားရဲ့မူဝါဒတချို့ကိုပြန်လည်ပြင်ဆင်သွားဖို့ရှိတယ်လို့အစိုးရအစစ်မြေအရာရှိတွေကိုကိုးကားပြီးဖော်ပြထားပါတယ်။အဲ့ဒီတည်းမှာအမေရိကန်နိုင်ငံသားတွေကျူဘားနိုင်ငံကိုတွားရောက်လည်ပတ်ဖို့နဲ့စီးပွားရေးတွားလုပ်ဖို့တားမြစ်ထားတာတွေကိုသမ္မတဟောင်းအိုဘားမားကရုတ်သိမ်းခဲ့တဲ့အချက်တွေကိုပြန်လည်ပြင်ဆင်သွားဖို့ရှိနေပါတယ်။သမ္မတအကြံပေးတွေအနေနဲ့အမေရိကန်ကျူဘားဆက်ဆံရေးပေါ်သုံးသပ်ချက်တွေမှတ်ချက်တွေကိုသမ္မတထရန့်နဲ့သူ့ရဲ့အမျိုးသားလူညုံရင်အဖွဲ့ကိုဒီအပိုင်းအတွင်းပြေးပို့ရမှာဖြစ်ပါတယ်။ကျူဘားနိုင်ငံဆိုင်ရာအမေရိကန်မူဝါဒသစ်ကိုလာမယ့်တောက်ကြနေ့လောက်မှာအမေရိကန်မှာအခြေချတဲ့ကျူဘားလူမျိုးစုအများဆုံးနေထိုင်ရာဖလော်ရီဒါပြည်နယ်မိုင်ယာမီမြို့မှာကြီးညာပွဲရှိနေပါတယ်။အကယ်၍သမ္မတထရန့်ကအချိန်ပိုယူခဲ့မယ်ဆိုရင်ဒီကြီးညာချက်ကိုနောက်ကျနိုင်တယ်လို့အစိုးရအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။
ဇွန်လ10ရက်နေ့ကကျင်းပခဲ့တဲ့ဗြိတိန်အထွေထွေရွေးကောက်ပွဲမှာပြည်သူတွေကမဲပေးခဲ့ကြပေမဲ့သူတို့ရဲ့သဘောထားဟာပြတ်ပတ်သားသားမရှိခဲ့ဘူးလို့မီဒီယာသမားတချို့ကဝေဖန်သုံးသပ်နေကြပါတယ်။မဲရေတွက်လို့မပြေဆုံးခင်မှာနိုင်ငံရေးသမားတွေကထွက်ပေါ်လာမရလအပေါ်ထင်ကြီးအမျိုးမျိုးနဲ့လိုရာဆွဲပြောဆိုနေကြပါတယ်။ရွေးကောက်ပွဲအတွင်းမဲဆန္ဒရှင်တွေဟာဘရစ်ဇစ်လိုခေါ်တဲ့ EU ကခွဲထွက်ရေးကိုကန့်ကွက်တာလားဒါမှမဟုတ်ဝန်ကြီးချုပ်ထရေဇာမေရဲ့ပုံမပြင်းထန်တဲ့ EU နဲ့အဆက်ဖြတ်ရေးအစီအစဉ်ကိုကန့်ကွက်တာလားဆိုတာကိုကွဲကွဲပြားပြားမသိရှိနိုင်ပဲဖြစ်နေတာပါဝန်ကြီးချုပ်ရဲ့ပုံမပြင်းထန်တဲ့အစီအစဉ်ကတော့ဥရောပအကောက်ခွန်စနစ်ကနေခွဲထွက်မဲ့အစီအစဉ်ဖြစ်ပါတယ် EU ကနေဗြိတိန်နှုတ်ထွက်ရေးဆွေးနွေးမှုတွေကိုလာမယ့်ဆက်ရက်အတွင်းစစ်ဆန်ညီနိုင်ရေးမှုတွေကစတင်ကြတော့မှာဖြစ်ပါတယ်ဆွေးနွေးမှုတွေနောက်မကျတင်ကြောင် EU အရာရှိတွေကသတိပေးပြောဆိုထားပြီးရွေးကောက်ပွဲမှာလက်ရှိအစိုးရရဲ့ပါတီကအများစုအနိုင်မရတာကြောင့်အားနည်းလာနေတဲ့အချိန်မှာဆွေးနွေးမှုဟာပိုပြီးခက်ခဲရှုပ်ထွေးစေနိုင်တယ်လို့ဆိုပါတယ်ဒီရွေးကောက်ပွဲဟာဝန်ကြီးချုပ်မေရဲ့ Brexit အစီအစဉ်ကိုကန့်ကွက်ကြောင်းဗြိတိန်ပြည်သူတွေကဆန္ဒဖော်ထုတ်ပြသလိုက်တဲ့ရွေးကောက်ပွဲအဖြစ်နိုင်ငံရေးအကဲခတ်တွေကသုံးသပ်နေကြပါတယ
်တူရကီနိုင်ငံဆိုင်ရာနိုင်ငံကလူငင်းချမ်းသာ권အဖွဲ့ AIN ရဲ့ဥက္ကဋ္ဌကိုတူရကီအစိုးရကတရားဝင်ဖမ်းဆီးလိုက်ပါတယ်သူဟာအကြမ်းဖက်အဖွဲ့ဝင်တယောက်ဖြစ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးအမှုရင်ဆိုင်မှုစောင့်ဆိုင်းနေခြင်းအခုလိုဖမ်းဆီးလိုက်တာဖြစ်တယ်လို့တူရကီအစိုးရကိုကိုးကားပြီး AP သတင်းဌာနကရေးပါတယ်တာနာခီလစ်ကို အင်္ဂါနေ့ကထိမ့်သိမ်းခဲ့ပြီးတောက်ကြနေနှောင်းပိုင်းမှာတရားဝင်ဖမ်းဆီးလိုက်တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့အတည်ပြုချက်ပေးဖို့ VOA ကမြစ်တာရက်ခန့်ချက်ကိုတူရကီနိုင်ငံပိုင်အနာဒိုလူသတင်းဌာနကချက်ချင်းပြန်ဖြေကြားခြင်းမရှိခဲ့ပါဘူး AI အဖွဲ့ကတော့ခီလစ်ကိုအခုလိုဖမ်းဆီးလိုက်တာဟာတရားမျှတမှုကိုလောင်ပြောင်သရော်ရရောက်တယ်လို့ဖော်ပြလိုက်ပြီးအ мян ဆုံးပြန်လှုပ်ပေးဖို့တောင်းဆိုလိုက်ပါတယ်ခီလိဟာတူရကီအစိုးရရဲ့လျှို့ဝှက်တယ်လီဖုန်းသတင်းပေးပို့ချက်တွေကိုအသုံးပြုခဲ့တယ်လို့ဆွဆွဲခံရပြီးတူရကီနိုင်ငံအနောက်ပိုင်းဒေသမှာဖမ်းဆီးခံရတာဖြစ်ပါတယ်ဒီဆွဆွဲချက်ကိုခီလိကငင်းဆန်ကြောင် AI အဖွဲ့ကပြောပါတယ
် VOA ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်ကငါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာနာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCN K အဖွဲ့ဥက္ကဋ္ဌ SS ကပလန်ဟာမြန်မာနိုင်ငံကချင်ပြည်နယ်ဟူကောင်တောင်ကြားတာကားဒေတာမှရှိတဲ့အဖွဲ့ရဲ့ဌာနချုပ်မှာဇွန်လ9ရက်နေ့ကလူကြီးယောဂာနဲ့ကွယ်လွန်သွားကြောင်းအိန္ဒိယ The Telegraph သတင်းစာမှာရေးသားဖော်ပြထားပါတယ်။အသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ SS Kaplan ဟာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းစီဂျိုယောဂာနဲ့တခြားလူကြီးယောဂာတွေအတွက်ဆေးကုသမှုခံယူနေရတာပါ။ပြီးခဲ့တဲ့ဇွန်လ28ရက်နေ့က ANSCAN အဖွဲ့ကဖြစ်တဲ့ Access မွေပါအဖွဲ့ဥက္ကဋ္ဌ Access ချီချီစုကွယ်လွန်သွားပြီးတနေ့အတွင်းမှာပဲနာဂဒေါ်လာအဖွဲ့စည်းတွေကဩဇာအရှိဆုံးပုဂ္ဂိုလ်အဖြစ်ကြန့်ရှိခဲ့တဲ့ SS Kaplan ကွယ်လွန်သွားတာဖြစ်ပါတယ်သူကွယ်လွန်သွားတယ်ဆိုတာကိုအိန္ဒိယနိုင်ငံနာဂါလန်ပြည်နယ်ဝန်ကြီးချုပ်ဟောင်း TR Zelian ကလည်းအတည်ပြုပြောကြားခဲ့ပါတယ်အိန္ဒိယအခြေဆိုင် NSCN ISAC မူပါအဖွဲ့ကအိန္ဒိယအစိုးရနဲ့ငြိမ်းချမ်းရေးစာချုပ်ချုပ်ဆိုခဲ့ပေမဲ့ SS Kaplan ရဲ့ NSCN K အဖွဲ့ကတော့အိန္ဒိယအစိုးရနဲ့လက်မမထိုးဘဲနာဂဒေတာကိုပိုင်အုပ်ချုပ်ခွင့်ရရေးအတွက်အိန္ဒိယအစိုးရကိုဆက်လက်တော်လှန်နေကြတာဖြစ်ပြီးသူတို့ရဲ့ဌာနချုပ်ကိုလည်းမြန်မာနိုင်ငံအတွက်မှပဲဖွင့်လှစ်ထားကြတာဖြစ်ပါတယ်။အိန္ဒိယမြန်မာနယ်စပ်မှာခြံစည်းရိုးတည်ဆောက်ဖို့နိုင်ငံအစိုးရတွေကစီစဉ်တဲ့ကိစ္စကိုကပ်လန်ရဲ့အဖွဲ့ကကန့်ကွက်ခဲ့ပြီးနိုင်ငံစလုံးမှာနာဂမိသားစုတွေဟာဟိုးအရင်နှစ်ပေါင်းများစွာကတည်းကအဲ့ဒီနေရာတွေမှာအတူရှင်တွဲနေထိုင်လာခဲ့တာကြောင့်အခုလိုခြံစည်းရိုးခတ်တာဟာအဲ့ဒီလူတွေတကွယ်တပြားဖြစ်အောင်လုပ်နေတာလို့ဝေဖန်ခဲ့ပါတယ်။သူရဲ့အတုပကိုအဖွဲ့ရဲ့ဌာနချုပ်ရှိရာတာကားမှာပဲကျင့်ပသွားမယ်လို့မျှော်လင့်ရပြီးသူ့နေရာမှာလက်ရှိဒုက္ခထခန်ဂိုကိုညကလက်ရှိဆက်လက်အရရခံလိမ့်မယ်လို့အများစုကမျှော်လင့်ထားကြပါတယ
်။ဖိလစ်ပိုင်တောင်ပိုင်းမြို့တစ်ခုကိုသိမ်းထားတဲ့မွတ်စလင်စစ်သွေးကြွတွေနဲ့ပစ်ပွားနေတဲ့တိုက်ပွဲအတွင်းဖိလစ်ပိုင်အစိုးရဘက်ကမရင်းတပ်သား73ဦးသေဆုံးသွားပါတယ်။ဒါဟာအစိုးရအတွက်တရက်ထက်မှအကြီးမားဆုံးကြာဆုံးမှုဖြစ်တယ်လို့စစ်တပ်ပြောခွင့်ရသူကစနေနေ့မှာပြောပါတယ်။ ISD ရဲ့မဟာမိတ်ဖြစ်တဲ့ဖိလစ်ပိုင်စစ်သွေးကြွတွေကိုမရင်းတပ်သားတွေကတအိမ်ဝင်တအိမ်အတွက်လိုက်လံရှာဖွေနေခြင်းအတွင်းမော်ရဝီမြို့မှာတောက်ကြနေတုန်းကတိုက်ပွဲဖြစ်ပွားခဲ့တာပါစစ်သွေးကြ340လောက်ဟာရဲသားတွေကိုလူသားဒိုင်းအဖြစ်အသုံးချပြီးမြို့ရဲ့ဗလီအတော်များများမှာစစ်သွေးကြတွေနေရာယူထားတာကြောင့်စစ်စင်ရေးမှာအခက်အခဲတွေရှိခဲ့ပါတယ်ဖိလစ်ပိုင်တောင်ပိုင်းတိုက်ပွဲမှာအမေရိကန်အထူးတပ်ကနှီးပညာဆိုင်ရာကူညီခဲ့ပါတယ်မော်ရဝီမြို့ကတိုက်ပွဲဟာအခုဆိုရင်3ဘက်လောက်ရှိလာပါပြီ
အီရန်နိုင်ငံတဟီရန်မြို့မှာအခုသတင်းပတ်အတွင်းဘုံခွဲတိုက်ခတ်မှုနှစ်ခုဖြစ်သွားခဲ့ပြီးတဲ့နောက်လူမှုကွန်ရက်တွေပေါ်ဖြိုခွင်းနှိမ်နင်းတာလွတ်လပ်ခွင့်ပေးပြီးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မယ်ဆိုတဲ့ရွက်ကောက်ပွဲအတွင်းပေးခဲ့တဲ့ကတိတွေကိုချိုးဖောက်တာတွေဖြစ်လာနိုင်တယ်ဆိုပြီးအီရန်နိုင်ငံကပြုပြင်ပြောင်းလဲရေးအုပ်စုတွေနဲ့အတိုက်ခံအင်အားစုတွေအကြားစိုးရိမ်မှုတွေထွက်ပေါ်နေပါတယ်ဗိုလ်ထုနေကဖြစ်သွားခဲ့တဲ့ပါလီမန်အဆောက်အုံနဲ့ကွယ်လွန်သူခေါင်းဆောင်အယာတိုလာရူဟိုလာခိုမီနီဂူဘိမန်တို့ကိုတိုက်ခိုက်မှုတွေကိုသူတို့အဖွဲ့ကပြုလုပ်ခဲ့ခြင်းဖြစ်ကြောင်း IS Islamic စစ်သွေးကြောအဖွဲ့ကပြောခဲ့ပါတယ်အဲ့ဒီတိုက်ခိုက်မှုကြောင့်အနည်းဆုံးလူ18ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရသွားခဲ့ကြတာပါအီရန်နိုင်ငံကိုမကြခင်သိမ့်ပိုက်မယ်လို့မလအတွင်းကဗီဒီယိုထုတ်ပြန်ပြောဆိုခဲ့တာအပါအဝင်2009ခုနှစ်တုန်းက IS အဖွဲ့ရဲ့ချင်းချောက်မှုတွေကိုအီရန်အစိုးရကပယ်ချခဲ့တာပါရှီးယိုက်မွတ်စလင်ဂိုင်းအဖွဲ့ဝင်အများစုနေထိုင်တဲ့အီရန်နိုင်ငံမှာလူနည်းစုဆွန်နီမွတ်စလင်ယူဝါဒအပေါ်အခြေခံတဲ့ IS အဖွဲ့ကိုထောက်ခံသူမရှိပါဘူးဒါပေမဲ့ဆွန်နီတွေပေါ်အီရန်အစိုးရကစနစ်တကျဖိနှိပ်ချုပ်ချယ်မှုတွေလှုပ်ဆောင်နေတဲ့အတွက်မျိုးဆက်သစ်အီရန်လူငယ်တွေအကြား IS အဖွဲ့တွေဝင်သွားတဲ့သူတွေရှိလာနေကြောင်းသတင်းတွေကတုံ့တက်ပြောဆိုကြပါတယ်
နိုင်ငံတစ်ခုရဲ့ရေပိုင်နဲ့ထဲဝင်ပြီးငါးခိုးဖမ်းတာကိုနိုင်ငံဖြတ်ကျော်ရာဇဝတ်မှုအဖြစ်သတ်မှတ်ပေးဖို့အင်ဒိုနီးရှားနိုင်ငံကကုလသမဂ္ဂကိုတိုက်တွန်းလိုက်ပါတယ်။နိုင်ငံသားငါးခိုးအသင်းမောတွေကိုဖောက်ခွဲဖျက်ဆီးရမှာနာမည်ကြီးတဲ့အင်ဒိုနီးရှားပင်လယ်ပြင်ဆိုင်ရာဝန်ကြီးဆူစီပူဂျီယာဒူတီကသူမရဲ့နိုင်ငံရေပိုင်နဲ့ထဲ IUUF ကိုတရားလဲမဝင်အကြောင်းလဲမကြားပဲစီကံချက်နဲ့မညီ ငါးခုဖမ်းနေသူတွေဟာရာဇဝတ်မှုကိုအစဉ်အစဉ်တကျကျူးလွန်နေသူတွေအဖြစ်ကြေညာပေးဖို့ကုလသမဂ္ဂကိုတောင်းဆိုခဲ့တာပါ။နိုင်ငံတကာရာဇဝတ်မှုထဲမှာ IUUF ဆိုတဲ့သတ်မှတ်ချက်ဟာအရင်ကတည်းကရှိပြီးသားဖြစ်ပါတယ်။နိုင်ငံအတော်များများကတော့ကုနိုင်ငံပိုင်ရင်းနဲ့ထဲကဒီငါးအလွန်အကျွံဖမ်းဆီးမှုတွေကိုတားဆီးဖို့ကြိုးပမ်းနေခြင်းမှာဒီ IUUF နဲ့ပတ်သက်လို့စိုးရိမ်မှုတွေတိုးပွားလာနေတာဖြစ်ပါတယ
်။ကိုစဝင်းလိုက်နဲ့ကိုညာဝင်းအောင်တို့ကတနင်္ဂနွေနေ့နဲ့ခင်တဲ့အစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဂျွန်လ9ရက်နေ့ကနေ9ရက်နေ့အထိ9ရက်ကြာကနေဒါချစ်ကြည်ရေးခီးစဉ်အပြီးမှာတော့ဒေတာစံတော်ချိန်မနေ့ညနေပိုင်းကတိုရန်တိုမြို့ကနေဆွီဒင်နိုင်ငံကိုဆက်လက်ထွက်ခွာသွားပါပြီ။ဒေါက်ဆန်းစုကြည်ရဲ့ပထမဆုံးအကြိမ်ဆွီဒင်နိုင်ငံချစ်ကြည်ရေးခီးစဉ်ကြောင့်နှစ်နိုင်ငံဆက်ဆံရေးပုံမှုခိုင်မာလာစေဖို့ဆွီဒင်ရောက်မြန်မာအတိုင်းဝိုင်းကလည်းမျှော်လင့်နေကြတာပါ။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။ဆွီဒင်လွှတ်တော်ဥက္ကဋ္ဌမစ္စတာအော်ရီဘန်အာလင်းနဲ့ဝင်ကြီးချုပ်မစ္စတာစတီဖန်လိုဘန်တို့ရဲ့ဖိတ်ကြားချက်နဲ့ပထမဆုံးအကြိမ်လာရောက်မဲ့ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းနှစ်နိုင်ငံဆက်ဆံရေးပုံမှုကောင်းမွန်လာစေဖို့နဲ့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးအပိုင်းမှာဆွီဒင်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့နှစ်နိုင်ငံခေါင်းဆောင်တွေဆွေးနွေးဖို့ရှိမယ်လို့မြန်မာနဲ့တိုင်းနာအတိုင်းဝိုင်းဥဆောင်သူတွေကတုံ့တက်နေကြပါတယ်။အထူးသဖြင့်ဆွီဒင်ဟာအစောကြီးကတည်းကဒီမိုကရေစီထွန်းကားခဲ့တဲ့နိုင်ငံတစ်နိုင်ငံအနေနဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားမှုကိုတံပိုးထားတဲ့အတွက်လဲအခုလိုဒေါက်ဆန်းစုကြည်ကိုဖိတ်ခေါ်တယ်လို့မြင်ကြောင်းဆွီဒင်ရောက်မြန်မာအရေးဥဆောင်လှုပ်ရှားနေတဲ့ကိုထိန်ဝင်းကပြောပါတယ
်ဆွီဒင်နိုင်ငံဟာဒီမိုကရေစီနဲ့ပတ်သက်အင်မတန်မှရှေ့ကျတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်အဲကြတော့ရှေ့ကျတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီမဲ့လဲမြန်မာပြည်မှာကဆီဆိုးကဖြစ်မှာတော်တော်လေးနှစ်ပေါင်းများစွာကြာခဲ့တယ်အဲကြာခဲ့တဲ့တိုင်းတာတုန်းကဒေါက်ဆန်းစုကြည်ရဲ့ဒီမိုကရေစီရေးအတွက်အင်းတိုင်းအတိုင်းနဲ့ဘယ်လိုအနေထားနဲ့ဖြစ်ဖြစ်သူကရုံးကန်လှုပ်ရှားခဲ့တယ်။အဲဒီပုံမှာလည်းသူတို့အရန်အမျက်တနို့တံမိုးထားလေးစားတဲ့အနေနဲ့သူတို့ဒေါအောင်ဆန်းစုကြည်စီစီကနေသူတို့ပြည်ကျင်တာလေးတွေမင်းကျင်တာလေးရှိပါလိမ့်မယ်။အဲဒီအတွက်လည်းဖိတ်ကြားတာလည်းပါပါတယ်လို့ကျွန်တော်တို့ယူဆတယ
်။ဒါအပြင်ခီးစဉ်အတွင်းဆွီဒင်နိုင်ငံရဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီစံနှုန်းတွေအပြင်ဆက်မှုဖွံ့ဖြိုးတိုးတက်မှုအပိုင်းတွေကိုပါဒေါအောင်ဆန်းစုကြည်အနေနဲ့လေ့လာဖို့ရှိမယ်လို့ယူဆမိကြောင်းသူကအခုလိုဆိုပါတယ်။
ကျွန်တော်ထင်ပါတယ်ဒီစီရင်မှာကတော်တော်များများကဒီဟာဆက်မှုထွန်းကားတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်ဒီဒီမှာလေးရင်လေးဆက်ပစ္စည်းတွေနောက်ပြီးဆေးရွားပစ္စည်းတွေတော်တော်များများဖြစ်တယ်တော်တော်များများထုတ်နိုင်တယ်လူ့အခွင့်အရေးကိုလည်းတော်တော်လေးစားတဲ့နိုင်ငံဖြစ်တော့ဒီကနေဒီအဲ့ရနေသူလိုချင်တဲ့အချက်လက်တော်တော်များများသူလေ့လာသွားမယ့်အနေအထားရှိတယ်လို့ကျွန်တော်ကတော့ယူဆတယ်
ဟုတ်ကဲ့အဲ့တော့ဒီနှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံတဲ့အခါမှာမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးအပိုင်းမှာဒီဆွီဒင်ရဲ့ကူညီပံ့ပိုးတဲ့အခမ်းကဏ္ဍလည်းပါဝင်နိုင်နေဆိုတော့လက်ရှိဆွီဒင်ရဲ့ထောက်ပံ့မှုတွေကိုဘယ်လိုတွေ့ရလဲရှင
်ဆွီဒင်ရဲ့ထောက်ပံ့မှုအတက်အတော်အသင့်တော့ရှိတယ်ဒါပေမဲ့အားရကြီးနှစ်လောက်အောင်တော့မရှိသေးဘူးလို့ပဲပြောရမှာပေါ့နော်ဆွီဒင်နိုင်ငံအနေနဲ့မြန်မာနိုင်ငံအပေါ်မှာထောက်ပံ့မှုတွေကဒီတည်းမကထောက်ပံ့နိုင်ရင်တော့ပိုကောင်းမယ်လို့ကျွန်တော်ကတော့ပြောချင်တာပါလေနော်
ဆွီဒင်ရောက်မြန်မာအတိုင်းဝိုင်းနေနဲ့အခြားတိုင်းသားအင်အားစုတွေနဲ့အတူဒေါက်ဆန်းစုကြည်နဲ့လည်းတွေ့ဆုံဖို့ရှိကြောင်းကိုထိန်ဝင်းကပြောပါတယ
်ဒေါက်ဆန်းစုကြည်ဒီဆွီဒင်နိုင်ငံရောက်တဲ့အခါမှာကျွန်တော်တို့တိုက်တိုက်ဝင်ဝင်ကြိုဆိုလို့ရှိတယ်လို့တော့ကျွန်တော်သိထားပါတယ်ခင်ဗျာကျွန်တော်တို့မြန်မာပြည်သားတော်တော်များများကမြန်မာတိုင်းသားအများစုကဒေါက်ဆန်းစုကြည်နဲ့တွေ့ဖို့ကျွန်တော်တို့အချိန်တစ်ချိန်ရထားပါတယ်ပေါ့နော်အဲ့ကြရင်တော့ကျွန်တော်တို့ဒီအမေစုရဲ့အမိန်ကွန်းတွေနားထောင်မှုရှိတယ်ဒီကနေဟိုမေးချင်တဲ့ဟာလေးတွေမေးဖို့တော့ရှိတယ်ပေါ့နော်
ခီးစဉ်အတွင်းဂျွန်လ23ရက်နေ့မှာဒေါအောင်ဆန်းစုကြည်ဟာဆွီဒင်လွှတ်တော်မှာမေကွန်းပြောကြားဖို့ရှိကြောင်းလွှတ်တော်ကသတင်းထုတ်ပြန်ထားပေမဲ့ခီးစဉ်အသေးစိတ်ကိုတော့မသိရသေးပါဘူး။ရိုဟင်ဂျာအဖွဲ့အစည်းတချို့ကတော့ဒေါအောင်ဆန်းစုကြည်ဆွီဒင်လွှတ်တော်ကိုလာရောက်လည်ပတ်မဲ့အချိန်မှာဆန္ဒပြမဲ့အစည်းအဝေးတွေရှိတယ်လို့ဒေသခံတွေကပြောပါရယ်။ဆွီဒင်နိုင်ငံကနေဒေါအောင်ဆန်းစုကြည်ကိုအကြမ်းမဖက်ဒီမိုကရေစီတိုက်ပွဲဝင်မှုတွေလူ့ခွင့်ရေးလှုပ်ရှားမှုတွေအတွက်2005ခုနှစ်ကအိုလော့ပမ်စုချီးမြှင့်ခဲ့ပါရယ်ရှင်။27ရာစုပင်လုံနီလာခံကိုတက်ရောက်ခဲ့တဲ့ KNU ကရင်အမျိုးသားအစည်းအရုံးကိုယ်စားလှယ်တွေအနေနဲ့ကရင်လူထုအခြေပြုအဖွဲ့အစည်း22ဖွဲ့တို့ဟာနှစ်ရက်ကြာတွေ့ဆုံပွဲအတွင်းမှာဘာတွေဆွေးနွေးခဲ့တယ်လဲဆိုတာကိုတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်27ရာစုပင်လုံနီလာခံရဲ့ဒုတိယကြိမ်ဆွေးနွေးပွဲကိုမကြာခင်ကကရင်အမျိုးသားအစည်းအရုံး KNU ကတက်ရောက်ခဲ့ရမှာကိုယ်စားလှယ်တွေအနေနဲ့ကရင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမှာရေးသားတင်ပြခဲ့ကြတဲ့စာရန်နေနဲ့ပတ်သက်လို့ ဘလောက်အတိုင်းတာအထိဆွေးနွေးဖြစ်ကြသလဲဆိုတာကိုကရင်လူလူအခြေပြုအဖွဲ့စည်း22ဖွဲ့က KNU ကိုပြန်လည်မေးခွန်းထုတ်ခဲ့တာပါ KNU ရဲ့တွဲဘက်အတွေ့အမှုနှင့်ဖရိုဆောလာထွန်းကတော့
ရရှိတဲ့ဖက်ဒရန်ကဒါတို့ကနာဒီဒါတို့ကနာဒီချန်နယ်လေဟိုချန်နယ်ကဘက်ဖက်ဒရန်ကပါလေနောက်တော့ပါသွားတဲ့ဖက်ဒရန်ချက်တူကလည်းကနာဒီပါလာတယ်နော်အဲ့တော့ပြန်တော့ဒီနေ့ဖက်ဒရန်ပြီးတော့နော
်ဇန်နဝါရီလ18ရက်နေ့ကနေ20ရက်နေ့အထိကရင်ပြည်နယ်ဖအံမြို့မှာကရင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပခဲ့ပြီးတဲ့နောက်21ရာစုပင်လုံညီလာခံအတွက်ပြင်ဆင်မှုတွေလုပ်ခဲ့တာပါကရင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုတနိုင်ငံလုံးအတိုင်းတာနဲ့ကရင်လူမှုအခြေပြုအဖွဲ့အစည်းတွေကကိုယ်စားလှယ်ပေါင်း600ကျော်လောက်နဲ့ဆွေးနွေးခဲ့ပြီးကရင်အမျိုးသားတွေရဲ့လိုလားချက်တွေကိုစာတမ်းတွေရေးသားခဲ့တာပါအဲ့ဒီအချက်တွေတဲကဘယ်ချက်တွေကို21ရာစုပင်လုံမှာတင်ပြနိုင်ခဲ့တယ်လဲဆိုတာဘယ်ဟာတွေကြံခဲ့တယ်လဲဆိုတာတွေကိုဂျွန်လ9ရက်နေ့နဲ့10ရက်နေ့တွေမှာ2ရက်တာဆွေးနွေးဖလှယ်ခဲ့ကြတာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာကရင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမှာတင်ပြခဲ့ကြတဲ့အနာဂတ်နိုင်ငံရေးလူမှုရေးစီးပွားရေးနဲ့မြေယာနဲ့တန်ရာဇာတပိုင်ဆိုင်ခွင့်စတဲ့အချက်တွေကိုပဲအဓိကထားဆွေးနွေးခဲ့ကြပါတယ်ကရင်ပြည်နယ်တွင်းကနိုင်ငံရေးဖြစ်ထွန်းတိုးတက်မှုအလားအလာတွေနဲ့ပတ်သက်လို့လည်းဒီထဲကအားနည်းချက်အားသာချက်တွေကိုလည်းအဖြေထုတ်ခဲ့ကြသလို KNU ပါဝင်ကရင်လူမှုအခြေပြုအဖွဲ့အစည်းတွေကကိုယ်စားလှယ်ပေါင်း150ခန့်တက်ရောက်ခဲ့ပြီး KNU စခန်းဖြစ်တဲ့လေးဝါစခန်းမှာကျင်းပခဲ့တာဖြစ်ပါတယ်။ဒါဟာ KNU နဲ့ကရင်လူမှုအခြေပြုအဖွဲ့အစည်းတွေရဲ့ရှေ့ဆက်လုပ်ရမယ့်နိုင်ငံရေးလုပ်ငန်းစဉ်တွေအတွက်ဆွေးနွေးပွဲဖြစ်ပြီးနှစ်ရက်တာကာလအတွင်းမှာကရင်အမျိုးသားတွေအတွက်နိုင်ငံရေးအရရှေ့လုပ်ငန်းစဉ်တွေကိုလည်းဆွေးနွေးသွားခဲ့ကြပါတယ်ရှင်။
အခုဆက်ပြီးနားဆင်ရမယ့်ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်မှာတော့မူရည်စေဝါတိုက်ဖြတ်ရေးနဲ့ပတ်သက်လို့သုံးသက်တင်ပြမှာပါ။ကိုညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ရှင
်။မူရည်စေဝါဖန်ဆီးရမည်တဲ့သတင်းကိုမြမမီဒီယာမှာမကြာခဏတွေ့ရပါတယ်။မကြာမီကပဲမူရည်စေနဲ့ပတ်သက်တဲ့အစီရင်ခံစာနဲ့ဆောင်ထွက်လာပါတယ်။မူရည်စေပြဿနာဖြေရှင်းရမှာအစိုးရအဆက်ဆက်ဟာအပြစ်ပေးတဲ့ဤကိုသာတုံးပြီးဆေးဆွဲသူနဲ့တဲဆောင်သူတွေကိုအရေးယူဖို့ဦးစားပေးခဲ့ပါတယ်။မွေးစည်းကိုင်းကြီးတွေကိုအရေးမယူဘဲဆေးဆွဲသူနဲ့ဝိုင်းရေးအတွက်ဘေးဆိုင်သူကိုသာအရေးယူတာမှားနေကြောင်း Drug Policy Advocacy Group ကမွေးစည်း Policy အုပ်စုက February 10ကအစီရင်ခံစာမှာဖော်ပြပါတယ်။မွေးစည်းစားသုံးသူ3ဆင့်လောက်ရှိတယ်လို့ခန့်မှန်းပါတယ်။2012စီရင်အရာမြန်မာအချင်းတောင်တွေမှာအချင်းသား6000ကျော်ရှိတဲ့အနေနဲ့1000လောက်ဟာမွေးရစည်းနဲ့ပတ်သက်ပြီးထောင်ချခံရသူတွေဖြစ်ပါတယ်။မြစ်ချင်းနားအချင်းတောင်မှာတော့80ရာခိုင်နှုန်းဟာမွေးရစည်းနဲ့ပတ်သက်သူတွေဖြစ်နေပါတယ်။စေသမားရဲသားနဲ့တရားရုံးအကြအမြဲတမ်းလက်ပေးလိုက်ယူလုပ်ကြပါတယ်။ဒါကြောင့်မွေးရစည်းစားသုံးသူကိုရာဇဝတ်မှုကျူးလွန်သူအဖြစ်မမြင်တဲ့ဥပဒေမျိုးလိုအပ်နေတယ်လို့မွေးရစည်း policy အုပ်စုကဆိုပါတယ်။
ရှမ်းပြည်နယ်ကဘိန်းဆိုင်ပြိုမှုကိုစမ်းစစ်ထားတဲ့စာမျက်နှာ80ကျော်အစီရင်ခံစာကို UNODC ခေါ်ကုလသမဂ္ဂမူရည်စေဝါနဲ့ရာဇဝမှုရုံးကမတ်လကထုတ်ပြန်ပါတယ်။ဘိန်းထုတ်လုပ်တဲ့နေရာမှာမြန်မာပြည်ဟာကဘာမှာဒုတိယလိုက်နေပါတယ်။ရှမ်းပြည်နယ်ကကျေးရွာ600နီးပါးကိုလွန်ခဲ့တဲ့နှစ်ကစစ်တမ်းကောက်တဲ့အခါအိမ်အောင်စု10ရာခိုင်နှုန်းဟာဘိန်းဆိုင်ပြိုနေကြတယ်လို့ဆိုပါတယ်။ဘိန်းဆိုင်ပြိုမှုဟာရှမ်းပြည်နယ်မှာစီးပွားရေးလုပ်ငန်းတစ်ခုလို့ဖြစ်နေပါတယ်။ဘိန်းဆိုင်ပြိုးသူဥယေကြာဆင်းလာပေမဲ့စိုက်ပြိုးတဲ့ဧရိယာကျယ်ဝန်းလာတာတွေ့ရပါတယ်။2015မှာဘိန်းတေအကစိုက်သူဟာ2016မှာတေအကကွဲအထိတိုးချက်စိုက်ပြိုးလာပါတယ်။ဘိန်းမစိုက်တဲ့မိသားစုရဲ့တစ်နှစ်ဝင်ငွေဟာကျပ်23သိန်းရှိပေမဲ့ဘိန်းစိုက်တဲ့မိသားစုကတော့တစ်နှစ်သိန်း30ဝင်ငွေရရှိပါတယ
်။ဒါပေမဲ့ဘိန်းစိုက်တဲ့အိမ်တော်စုတွေဟာဆက်တိုရေးခက်ခဲတဲ့ဒေသတွေမှာနေထိုင်ကြတာမို့နေထိုင်မှုစည်းပိုပြီးအကုန်ကျများတယ်လို့ဆိုပါတယ်။စပားဆိုင်သူနဲ့ဘင်းဆိုင်သူကိုရှင်တဲ့အခါမှာဘင်းဆိုင်သူဟာစံဝင်စားရတဲ့အတွက်စားစရိတ်ပိုကုန်ပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းနဲ့မြောက်ပိုင်းကြီးရွာတွေမှာဘင်းဆိုင်ပြိုးကြတာများပါတယ်။တွားရလာရခက်ခဲတဲ့ဒေသတွေဖြစ်လို့စားသုံးဖို့အတွက်စရိတ်ပိုကုန်ပါတယ်။ဒေတာအခြေအနေလုံခြုံမှုအစိုးရရဲ့ပိတ်ပင်မှုစတာတွေကြောင့်ဘိတ်ဆိုင်ပြိုးရေးကိုဆွတ်လွတ်သူတွေရှိတာပါလေ။လက်နက်ကင်ပရိပက္ခဖြစ်ပေါ်တဲ့ဒေတာတွေမှာဘိတ်ဆိုင်ပြိုးကြတာများတဲ့အတွက်နေမြေအေဂျင့်ပြီးအုပ်ချုပ်ရေးလုံခြုံရေးကောင်းရင်ကောင်းတယ်လို့ဘိတ်ဆိုင်ပြိုးမှုကြာဆင်းသွားနိုင်တယ်လို့ ူလာသမဂအစီရင်ခံစာမှာဖော်ပြပါတယ်
။ရှမ်းပြည်နယ်တောင်ပိုင်းဟာမြောက်ပိုင်းနဲ့အရှေ့ပိုင်းထက်အများကြီးအခြေအနေကောင်းတယ်လို့ကုလသမဂအစီရင်ခံစာမှာဖော်ပြပါတယ်။ရှမ်းပြည်နယ်တောင်ပိုင်းဟာအရှေ့မြောက်ပိုင်းထက်အခြေခံအဆောက်အုံကောင်းမွန်ပြီးလက္ခဏာအလုတ်ကင်တွေရရှိနိုင်တာကြောင့်စားဝတ်နေရေးပိုပြီးချောင်းလေတယ်လို့ဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနဲ့အရှေ့ပိုင်းမှာဘဝရည်တည်ဖို့ဘိန်းဆိုင်ကြတာဖြစ်ပေမဲ့တောင်ပိုင်းမှာတော့အမျက်အစွန်းများများလိုချင်လို့ဘိန်းဆိုင်ကြတယ်လို့ဆိုပါရယ်ဘိန်းမဆိုင်တဲ့အရက်ဟာဘိန်းဆိုင်ပြုတ်တဲ့အရက်ထက်ပိုပြီးတိုးတက်ဖွံ့ဖြိုးတာတွေ့ရတယ်လို့လည်းသုံးသပ်ထားပါရယ်အခြေခံအဆောက်အုံနဲ့လုံခြုံမှုရှိတဲ့ဒေသဟာဘိန်းဆိုင်ပြုတ်မှုကိုမှီခိုအားထားတာမျိုးမလုပ်တော့တဲ့အတွက်ဒီလိုအခြေခံကောင်းမွန်အောင်လုပ်ရမယ်လို့ဆိုပါရယ
်ဒါပေမဲ့ကုလသမဂ္ဂမူရစင်းနဲ့ရာဇဝတ်မှုရုံးဟာမြန်မာအစိုးရရဲ့မွေးရစီတိုက်ဖြတ်ရေးကော်မတီနဲ့လက်တွဲပြီးလုပ်ကင်နေတာကြောင့်အစိုးရဩဇာရှိတဲ့ဒေသမှာဘိန်းဆိုင်ပြုတ်မှုနေပါသားတွေလို့ပြောတာလည်းဖြစ်နိုင်ကြောင်းမြန်မာရေးရာသုတေသီဘာတီရတနာကမလ9ရက်နေ့ထုတ် Asia Times မှာရေးထားပါတယ်အစိုးရလက်အောက်ခံပြည်သူ့စစ်ကြီးစိုးတဲ့ဒေသမှာဘိန်းဆိုင်ပြုတ်ကြတာများပါတယ်ရှမ်းပြည်မြောက်ပိုင်းကပြည်သူ့စစ်ခေါင်းဆောင်ပါစေကျော်မြင့်ကြီးစိုးတဲ့ဒေသမှာရင်းကင်းတွေများတဲ့အတွက်ဝိအစီတိုက်ပြတ်မှုကိုတအားလွံ့မြောက်ရေးအဖွဲ့ကလုတ်ကင်နေရတယ်လို့ဗတ်တယ်ရတနာကရေးထားပါတယ်ဒီနေ့အထူးခြားချက်ကတော့ဝိအစီပေါ်လစီအုပ်စုရဲ့တင်ပြချက်ကိုအစိုးရဒက်ကလက်ခံလိုက်တာဖြစ်ပါတယ်ဝိအစီသုံးဆွဲသူကိုအရင်လိုထောင်ချမှာမဟုတ်တော့ဘဲလူမှုရေးပြစ်ဒဏ်နဲ့အစားထိုးသွားမယ်လို့အပိလာဆယ်ရက်နေ့ကကျင်းပတဲ့အစိုးရသစ်တနစ်တာပြည်ထောင်စုဌာနရဲ့လှုပ်ဆောင်ချက်သတင်းစာရှင်းလင်းပွဲမှာရဲကျုပ်ဇော်ဝင်းကပြောတော်ပါတယ်အခုချိန်တုံးနေတဲ့1993မွေးရေးစေဝါဥပဒေဟာခင်းနဲ့မစီပြော်တော့လို့ပြင်ဆင်ရမယ်လို့ဆိုပါတယ်ပြင်ဆင်ချက်ဥပဒေနဲ့ဤဥပဒေတွေကိုအမြန်ဆုံးရေးဆွဲမယ်လို့လည်းပြည်ထရေးဌာနကပြောဆိုတော်ပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့ American 3 English စာသင်ခန်းစာစီစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ
ဒီတွင်ပါနှုတ်ခမ်းလို့အဓိပ္ပာယ်ရတဲ့ LIB lip ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း lip service
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက LIB lip ကနှုတ်ခမ်း service service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တဦးတယောက်ယောက်တွေဆောင်ရွက်ပေးတာလို့လွန်ကောက်အဓိပ္ပာယ်ရတော့စကွိုက်ခွန်ရဲ့တိုက်ရိုက်ဒီပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့ idiom ဆိုရဲတော့ဝိုက်ဒီပေကလည်းရှင်းနေလို့ဆိုရမှာပါကျမတို့မြန်မာနေ့စဉ်အသုံးပြရမယ်ဆိုရင်တော့ပါးစပ်နဲ့ logo လုပ်တာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးကိုဆလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crow ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Joe has promised to help his brother financially since he lost his job but so far it's just lip service and his brother is in great trouble
သူညီလုပ်ပြုတ်သွားခြင်းကစလို့ Joe ကငွေကြီးအကူအညီပေးပါမယ်လို့ကြိပေးခဲ့တယ်ဒါပေမဲ့လို့ခုချိန်ထိတော့လောကကြီးပါပဲသူညီလေးအတော့ကိုဒုက္ခရောက်နေလေလို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Joe has promised to help his brother financially since he lost his job but so far it's just lip service and his brother is in great trouble
ကုဒုတိယတင်ပြပေးမှာကတော့
stiff upper lip
ဖြစ်ပါတယ်စာလုံးပေါင်းက S T I F F stiff ကတောင်နေတာမလှုပ်ဖဲနေတာ U P P E R upper ကအပေါ် L I P lip ကနှုတ်ခမ်းဆိုတော့သခိုက်ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အပေါ်နှုတ်ခမ်းကိုမလှုပ်ဖဲနေတာပေါ့စကားပြောရင်တော်ရရှိများတိတဲ့အတိုင်းပါပဲအပေါ်ရောအောက်နှုတ်ခမ်းမှာလှုပ်ဖို့လိုတာမှုအပေါ်နှုတ်ခမ်းကိုမလှုပ်ဖဲထားတယ်ဆိုရင်စကားမပြောဘဲနေတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီနည်းအားဖြင့်တော့လူတဦးကအပေါ်နှုတ်ခမ်းမလှုပ်ရအောင်နေတယ်ဆိုလို့ရှိရင်ကိုခံစားနေရတာကိုသူများတိမှာဆိုးလို့ ကိုစိတ်ကိုကိုထိန်ပြီးဘာမှနှုတ်ကနေမပြောတာစိတ်စိတ်ငြိမ်နေတာမျိုးကိုဆလိုတာဖြစ်ပါတယ်ဒီ idiom ကို keep keep ဆိုတဲ့ verb ကရိယာနဲ့တွဲသုံးပြီး keep a stiff upper lip လို့ရည်ညွှန်းသုံးပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် When Mary heard the bad news that she will soon be losing her job She kept a stiff upper lip.
Mary ga tu ma ja mi a lou pyo do me so de sei ma kaung sa ya tadin ja bi me. Tu di chang ba ma ma pyo be ni ke de li lo de bi ya ba de. U ma go naw ta khaw na sin chi ja ya aw.
When Mary heard the bad news that she will soon be losing her job, she kept a stiff upper lip.
Ku se le jin pya bi ma ga ro.
Lips are sealed.
Phit ba de. Sa lung paung ga L I P.S. Lips ga nukha. S-E-A-L-E-D. Sealed ga. S-E-A-L. Sealed. So re wohaya ga sinte la bi. Paitara gu sulura phit par de. Sakwait hun ye dai yai debe ga ro. Bazak gu paitara bo. Idiom debe ga le shin ma de. Bazak gu paitara de. So yin. Takku gu ajang gu thau ma pyo be ni da bo. Athu thaphyin lu u u ga. Tu mya ma ti se chin ne ajang. Kaisa takku gu gu. ကိုကတိထားတယ်ဆိုရင်အဲ့ဒီမတိစေချင်တဲ့သတင်းကိုကိုကရှောင်မပြောတာနှုတ်လုံနာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Joan promised me that she won't tell my parents that I'm going out with Susan she said her lips are sealed
Joan ကကျွန်တော် Susan နဲ့တွေ့နေတာကိုကျွန်တော်မိဘတွေကတော့မပြောဘူးလို့ကတိပေးထားတယ်သူနှုတ်လုံပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ Joan promised me that she won't tell my parents that I'm going out with Susan. She said her lips are sealed.
ခုနောက်ဆုံးတင်ပြပေးမှာကတော့
tight-lipped
ဖြစ်ပါတယ်။စာလုံးပေါင်းက T-I-G-H-T tight ကကြက်တာ L-I-P-P-E-D lipped က L-I-P lip နောက်ခံလို့အဓိပ္ပာယ်ရတဲ့ဝဟာယကဆင်းသက်လာတာဖြစ်ပါတယ်။ဒီနေရာမှာပထမဝဟာယ TIGHD tight နဲ့ LIPPED lift ကြားမှာတုံးတို့ဆိုတဲ့ hyphen ကိုခံထားတာဖြစ်ပါတယ်။ဒီ tight lip ဝဟာယကနာမဝိသေသန adjective ဖြစ်ပါတယ်။ဒီစကားလုံးရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့နှုတ်ခမ်းကိုစီထားတာပေါ့။ idiom အဓိပ္ပာယ်ကလည်းရှင်းပါတယ်။ဗစက်ကိုပိတ်ထားတာတခုခုအကြောင်းနဲ့ပတ်သက်လို့ဘာမှထုတ်မပြောပဲနှုတ်ပိတ်နေတာကိုဆလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Jim was tight-lipped about his plans to get married We don't know anything about his girlfriend
Jim ကသူ့လက်ထက်မဲ့အစည်းအဝေးအကြောင်းလုံးဝဘာမှထုတ်မပြောဘူးလေသူ့အမျိုးသမီးအကြောင်းလည်းကျွန်တော်တို့ဘာမှမသိကြဘူးလို့ကြေပယ်ရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
်။ Jim was tight-lipped about his plans to get married. We don't know anything about his girlfriend.
ဒီကနေ lip ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
lip service, stiff upper lip, lips are sealed, tight-lipped.
တို့ဖြစ်ကြပါလေ။နောက်တစ်ရင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့ဆောင်မြနာစင်ကြပါရှင
်တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်ကျမတို့ရဲ့အစီအစဉ်တွေကို Radio အပြင် Internet Website နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်အခုလိုတိုက်ရိုက်နားဆင်ပြီးအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ BOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာယူဝဲအစီအစဉ်မှာစနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြမှာပါ။ American ပြည်ထောင်စုဟာ Qatar နဲ့ Saudi Arabia, Egypt ဦးဆောင်တဲ့နိုင်ငံတွေကြားတန်တမာရေးအခက်ကြုံနေရပါတယ်။ Qatar နိုင်ငံဟာအကြမ်းဖက်သမားတွေကိုထောက်ပံ့နေတယ်ဆိုပြီးဒေတာရင်း Arab နိုင်ငံ6နိုင်ငံတို့ကအဆက်အသွယ်ထက်တောက်ခဲ့ကြတာပါဒီပြဿနာမှာပါဝင်ပတ်သက်မိရင် American ပြည်ထောင်စုအနေနဲ့ဆုံးရှုံးနိုင်တာတွေအများကြီးရှိနေတယ်လို့ VOA သတင်းတောက် Colorbet ရေးသားထားတာကိုဦးကျော်စန်းသာကတင်ပြထားပါတယ်ရှင
်ဒေသတွင်း Arab နိုင်ငံတွေရှိ Qatar နဲ့ဆက်သွယ်ဖျက်တောက်လိုက်တော့သမ္မတ Donald Trump က
For Qatar we want you back among the unity of
ဒေသတွင်းနိုင်ငံတွေအဆိုင်ဝိုင်းတဲ့ကို Qatar နိုင်ငံပြန်လည်ဝင်လာစေချင်ပါတယ်လို့ပြောခဲ့ပါတယ်ရင်းနှံကြွယ်ဝတဲ့ Qatar နိုင်ငံဟာသမိုင်းအစဉ်အဆက်အကြမ်းဖက်ဝါဒကိုထောက်ပံ့လာခဲ့တယ်လို့လည်းသူကဝေဖန်ပါတယ်။ဒါပေမဲ့ကတားဟာအမေရိကန်ပြည်ထောင်စုရဲ့မဟာဗျူဟာမိတ်ဆွေဖြစ်ပါတယ်။ပြီးတော့ဥရေအိတ်လီဒါစခန်းဟာဆိုရင်အရှေ့လပိုင်းမှာအမေရိကန်တပ်ဖွဲ့ဝင်တွေအများဆုံးကိုလက်ခံထားတဲ့စခန်းပါ။ဒီစခန်းဟာအမေရိကန်အတွက်ဘလောက်အရေးပါတယ်ဆိုတာ Brookings Institution က Michael O'Hanlon ကအခုလိုရှင်းပြပါတယ
်။ We're talking about combat aircraft that are flying overthe skies of Iraq and Syria dropping bombs we're talking
Iran and Syria မှာတွားပုံကျင်းနေတဲ့တိုက်လေယာဉ်တွေရှိပါတယ်ပြစ်မှတ်တွေကိုလိုက်ရှာပြီးကျဲလိုက်ပြစ်လိုက်တဲ့ဘုံတွေကြီးတွေကဘလောက်ထိရောက်မှုရှိသလဲစတာတွေကိုထောက်လန်းနေတဲ့လေယာဉ်တွေရှိပါတယ်ရုရှားဒါမှမဟုတ် Syria လေယာဉ်တွေနဲ့အမတ်တမဲ့မတိုးမိအောင်လေတပ်စခန်းနဲ့ထင်းသိမ်းရေးလေယာဉ်တွေကလှုပ်ပေးနေတာတွေတခါ Iran အပါအဝင်တခြားစောင့်ကြည့်ရမယ့်သူတွေကိုစောင့်ကြည့်တာတွေလည်းရှိပါတယ
်အကြမ်းဖက်သမားတွေကိုဗန္ဒယေယားထောက်ပံ့နေတဲ့ကိစ္စပြင်ပြင်ဖို့အဲ့ဒီအဟန်တားကိုရပ်ဆိုင်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကလည်းတိုက်တွန်းပါတယ
် The blockade is hindering US military actions in the region and the campaign
ဒီအတားအဆီးကအမေရိကန်ရဲ့စီးရေးလုပ်ရက်တွေနဲ့ IS တို့အပေါ်ထိုးစစ်ဆင်မှုတွေကိုရှေ့မတိုးနိုင်ဖြစ်စေပါတယ
် Mr. Tillerson ရဲ့ဒီပြောကြားချက်ဟာဒေသတွင်းအငြင်းပွားမှုကြောင့်အမေရိကန်တို့ရဲ့ IS ချေမှုန်းရေးတံပြန်ထိုးစစ်ကိုမထိခိုက်စေဘူးဆိုတော့ Pentagon စစ်ဌာနချုပ်ကထုတ်ပြန်ကြေညာကွယ်လွှဲနေပါတယ်ဝန်ကြီး Tillerson ကအဲ့လိုပြောကြပြီးတဲ့နောက်မှာတော့ပင်တဂန်စစ်ဌာနချုပ်ကကြေညာချက်အစ်တစောင်ထုတ်ပြန်ပြီးသူတို့ရဲ့စစ်စင်ရေးဟာအနှောင့်အယှက်အပြတ်အသတ်မရှိပေမဲ့ရေရှည်စစ်ရေးအစီအစဉ်တွေချမှတ်နိုင်ဖို့အဟံတားတစ်ခုဖြစ်စေတယ်လို့ဖော်ပြပါတယ်။အမေရိကန်တပ်ဖွဲ့တွေလေရင်တွေဒီပင်လယ်ခွေ့ဒေသကထွက်ခွာဖို့လိုအပ်လာရင်စားထိုးလုံဆောင်နိုင်တဲ့အခြေအနေတွေအများကြီးရှိနေတယ်လို့လည်းဆိုပါတယ်။ဒုတိယဗိုလ်ချုပ်ကြီးအင်ဂျင်နီယာထော့မတ်ဆဖာဟာ Brookings Institution ကပညာရှင်သူတွေတည်သူဖြစ်ပါတယ်။
We are not where we were in 2003 there are other alternatives now in the
ကျွန်တော်တို့အနေထားက2003ခုနှစ်ကနေတော့မတူတော့ပါဘူးစစ်မြေပြင်မှာလည်းအခြေအနေကလွန်ခဲ့တဲ့10နှစ်နဲ့မတူပဲပြောင်းလဲလုပ်နိုင်တဲ့တခြားနည်းတွေရှိနေပါပြီ
ဒါကြောင့်ဒီကတာနိုင်ငံနဲ့ဆာဥဒီအရေဗျာအီဂျစ်တို့ခေါင်းဆောင်တဲ့နိုင်ငံတွေအကြားအငင်းပွားမှုဖြစ်နေခြင်းဟာအမေရိကန်ပြည်ထောင်စုအတွက်ဘေးကျန်နံကျအခြေအနေရောက်နေတယ်လို့ယူဆထင်ပါတယ်ခင်ဗျာ
ဥကြဆန်သာပြောပြသွားတာပါအခုဆက်လက်ပြီးတော့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်တော့မှာပါရှင်ကိုအောင်လွင်ဦးကတင်ဆက်ထားပြီးတော့မဆုမွန်ကထုတ်လုပ်ထားပါတယ်ရှင
်တော်ရရှိမြက်မြမြန်မာနိုင်ငံရဲ့စီးပွားရေးကတချိန်တိုးတိုးတက်လာတော့မယ်လို့စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးကမကြာသေးခင်ကပဲပြောထားပါတယ်ဝန်ကြီးဦးကျော်ဝင်းပြောသလိုမြန်မာနိုင်ငံမှာစီးပွားရေးအခြေအနေကောင်းတွေတကယ်ပဲပေါ်ပေါက်နေပြီလားစီးပွားရေးဖွံ့ဖြိုးမှုရဲ့အသီးပွင့်တွေကိုခန်းဆားနေကြပြီလားဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဆိုတော့အခုကျွန်တော်တို့ဆွေးနွေးမဲ့ပင်တိုင်းဆွေးနွေးပေးမဲ့ပုဂ္ဂိုလ်တွေလည်းရောက်နေပါပြီတူကတော့ဒီကုန်တဲ့အသင်းချုပ်ရဲ့ဘိုးအလုံးမှုဆောင်လည်းဖြစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဘိုးစီးပွားရေးကော်မတီဝင်တူလည်းဖြစ်တဲ့ဦးဝေးလွင်နောက်တစ်ခါစီးပွားပညာရှင်ဦးခမောင်ညိုဘောကပေတာတစ်ခါစီးပွားရေးတတဲစီဝိုင်းလုံငန်းရှင်တူဖြစ်တဲ့ဒေါက်တာဆွထွန်းတို့လည်းရောက်နေပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒါနဲ့ပတ်သက်လို့ဆရာဦးခမောင်ညိုရဲ့ဟိုသဘောထားဟိုအချင်းချုပ်ကိုကြားချင်ပါတယ်ဆိုတော့ဒီစီမံပဏာဝန်ကြီးရဲ့မှတ်ချက်ဟာတကယ်ဖြစ်နေတာကိုပြောတာလားဖြစ်ချင်တာကိုပြောတာလားဆရာအမြင်အချင်းချုပ်ဆွေးနွေးပေးစေချင်ပါတယ်ခင်ဗျာ
အဲဒီလိုပါဟိုဖြစ်နေတာဘူးတော့ဖြစ်လို့ပြောတာတော့မဟုတ်ဘူးဖြစ်ချင်တာရယ်ဖြစ်မယ်ဟာရယ်ပေါ့လေဒီသဘောမျိုးပါ
โอเคครับเนี่ยจนนาวดีซีไวล์ลงงานရှင်ဖြစ်တဲ့ဒီဒေါက်တာစိုးထွန်းရဲ့သဘောထားကိုလည်းကြားချင်ပါတယ်အဲဒေါက်တာစိုးထွန်းခင်ဗျာဆိုတော့စီမံပဏာဝန်ကြီးရဲ့မှတ်ချက်ဟာဟိုတကယ်လက်တွေ့အခြေအနေကိုထင်ရမှုရှိရလားဆရာတို့စီဝိုင်းလောကအမြင်အနေထားနဲ့ဟိုကြည့်မယ်ဆိုရင်ဘယ်လိုမြင်မိလဲ
အဲလက်ရှိအခြေအနေကတော့ကျွန်တော်တို့အနေနဲ့ကဏ္ဍအဆုံးမှာတော့အားလုံးကစီဝိုင်းတုံနေနေပါတော့အဲ့တော့ဒီဝန်ကြီးအနေနဲ့အခုမှဒီကြားထူးခြားတဲ့အစီအစဉ်ရှိမရှိကျွန်တော်တို့မသိဘူးတော့အထူးခြားတဲ့ injection ပြည်နယ်နဲ့ဟာမျိုးရှိမှာပဲစီဝါရဲ့တန်နေမှာပေါ့လက်ရှိအချိန်မှာတော့ဒီတုတ်လေးနေတဲ့အနေထားကိုကျွန်တော်တို့ကြံနေပြီးတော့မှဒါတက်လောင်လို့ဆိုတော့အများကြီးတို့လူဝဲချက်ရှိနေတယ်လို့ကျွန်တော်မြင်ပါတ
ယ်။ဟုတ်ကဲ့ကျေးဇူးပါဒေါက်တာဆော့ထွန်းခင်ဗျာ။ဆိုတော့ကျွန်တော်တို့ဒီတောတာရှင်နေကျွန်တော်တို့အေးပို့ထားတာတချို့ရှိပါတယ်။အဲ့ဒါတွေကိုလည်းကျွန်တော်ဖော်ပြခြင်းပါတယ်။အရင်ဆုံးကတော့ကျွန်တော်တို့ကိုကျော်ဘိုးတထောင်ဆိုပြီးတော့စာပေးပို့ထားတာရှိပါတယ်ခင်ဗျာ
။စီမံကိန်းနဲ့ဗနာအေးဝန်ကြီးရဲ့ပြောစကားကိုကျွန်တော်အနေနဲ့လုံးဝလက်မခံနိုင်ပါဘူး။မြန်မာနိုင်ငံစီးပွားရေးဟာအရှင်ဟိုကောင်းကောင်းတိုးတက်လာစရာလည်းအကြောင်းမရှိပါဘူးအစိုးရဟာတင်ရစာတရောင်းရငွေတွေကိုခေါင်းစဉ်မရှိသုံးပြနေပါတယ်ဒေါ်လာတန်ပေါင်း 8,000 1,000 ဆိုတာနိုင်ငံဖွံ့ဖြိုးရေးအတွက်ကောင်းစွာလုံလောက်ပါတယ်အဲ့ဒီငွေတွေကိုပြည်သူလူထုအတွက်မသုံးဘဲစည်ရင်းပြောင်းနေတဲ့အတွက်အတိုင်းပြည်စည်ရင်းနေတာဖြစ်ပါတယ်အစိုးရကျင့်သုံးနေတဲ့ဘဏ်စနစ်ကလည်းခရိုနီများကိုသာအကျိုးပြုပါတယ်ပြည်သူလူထုကိုအကျိုးမပြုပါဘူးအကျဉ်းပြတ်ခြားစားမှုကြီးမားစွာဖြစ်ပေါ်နေတဲ့အတွက်နိုင်ငံခြားအရင်းအမြစ်များမလာရောက်နိုင်ခြင်းလည်းဖြစ်ပါတယ်။လက်သမားတွေကိုထုတ်ချေးတဲ့ငွေမှာကျပ်ငွေဘီလီယံ 3,500 ကျပ်ဖြစ်တဲ့တော့လေအမှန်တကယ်မှာကျပ်ငွေဘီလီယံ 1,400 လောက်ပဲရှိပါတယ်။အသေးစားအလက်စားဆက်မှုလုပ်ငန်းကိုထုတ်ချေးတဲ့ငွေကကျပ်ငွေ 10 ဘီလီယံလောက်ပဲရှိပါတယ်။တခြားစီမံခန့်ခွဲမှုတွေကလည်းမားရွင်နေတဲ့အတွက်ကျွန်တော်မြန်မာနိုင်ငံဟာတိုးတက်မှုအရေးအယံမရှိသေးပါဘူး။
အဲ့တော့ဒီကိုချောပူထောင်းရဲ့ပေးစာကိုရန်နိုင်ဖတ်ပြတာပါ။နောက်ကျွန်တော်တို့ Facebook ပေါ်မှာလည်းကျွန်တော်တို့မှတ်ချက်ပေးထားတာလေးတချို့ရှိပါတယ်။တူကတော့စော့ပြချစ်ဆိုပြီးတော့သူကရေးခတ်တူရေးထားတာရှိပါတယ်။သူကတော့ဩတဲ့ဝင်းကြီးရဲ့ဘာကုန်များကြည့်ပြီးပြောလိုက်တာလဲနော်တဲ့တိုးတက်ဖို့နည်းနည်းသာသာရှိတဲ့လယ်လေးကိုတော့ပေါင်ပြီးထောင်းနိုင်ငံကိုအလုတ်သွားလုတ်တဲ့တောင်သူတွေကိုပြန်ကြည့်ပြီးမှပြောပါလားတဲ့။နောက်တစ်ယောက်ကတော့တေးရဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ဗန်နိုင်းဝင်းကြီးတိုးတက်တယ်နဲ့တနင်္ဂနွေလုံးတိုးတက်တယ်များထင်နေသလားဗျာတဲ့တော့မှာတောင်ရလှုပ်ရှားတဲ့သူတွေလည်းကြည့်ပြောပါအောင်ဆိုပြီးတော့သူကရေးပါတယ်ဆိုတော့ဒီ Facebook ပေါ်ကဒီမှတ်ချက်တချို့အရာဆိုရင်တော့လက်တလောစီဝိုင်းအခြေအနေအောက်မှာဟိုစိတ်ပြက်လက်ပြက်ဖြစ်နေတာတွေကိုဟိုရောင်ပြန်ဟန်နေတွေ့ရပါတယ်ဆိုတော့ကျွန်တော်ဒီဥွေးလွင်ရဲ့သဘောထားကိုကြားချင်ပါတယ်ဒီစီမံဗန်နိုင်းဝင်းကြီးရဲ့မှတ်ချက်ကလက်တွေ့အခြေအနေကိုဟိုထင်ရှားမိပါရဲ့လားခင်ဗျဟု
တ်ကဲ့ဝင်းကြီးနေလေကတော့ဒီမြန်မာ Business Program လို့ခေါ်တဲ့စီဝိုင်းဖွံ့ဖြိုးတိုးတက်မှုလို့ရုံဆွေးနွေးပွဲမှာသူပြောကြည့်ဖြစ်ပါတယ်ဆိုလိုချင်တာက2016ပြီးဒီလမ်းပေါ်ရောက်နေတယ်လေးမြန်နဲ့သူ့ဥမာနိုင်ပြတာပါ2019ဒီသူပြန်တက်ဖို့အစီအစဉ်ဖြစ်အောင်ကြိုးစားနေတယ်ဆိုတဲ့အကြောင်းကိုပြောတာလို့ကျွန်တော်နားလည်ထားပါတယ်ပြောချင်တဲ့ရည်ချက်ကတော့ခရံဆောင်ဖောင်ကြီးပြောလို့ပေါ့ဖြစ်စေတင်တာကိုပြောတာပါသူညာတော့လေလေးမြန်နဲ့နိုင်ပြောတဲ့အတွက်ကျွန်တော်ကတော့လေးမြန်ပြန်ဖို့ကတော့ကျွန်တော်တို့လေးမြန်နဲ့အတူလှုပ်ဆောင်ရမယ့်အလုပ်တွေအားလုံးရှိပါတယ်ကြီးတယ်ပါမယ်ကြီးတယ်လက်မရောက်တဲ့ဖွဲ့ကြီးပါမယ်ခေါင်းဆက်ကြီးပါမယ်လေးရင်မူသားကြီးပါမယ်လေးရင်မောင်းတဲ့လူကြီးပါရမယ်ဆိုတော့တက်ကြီးလက်ကြီးလောက်ရမယ်ဆိုတဲ့ဘောလိုအပ်နေပါသေးတယ်ဒါတော့ဒါကြောင့်မို့ခုန Facebook ကတော့ခုနဗိုလ်တော်ကမိတ်ဆွေတယောက်ပြောတာတွေရောအားလုံးကျွန်တော်တို့ကဟိုလက်တွေ့ကိုသူတို့တင်ပြတာကိုလည်းကျွန်တော်တို့အားလုံးကပြည်တော်စုဝန်ကြီးတွေကဒါတွေကိုလည်းသက်ခံနားလည်ပြီးတော့အရင်အစိုးရအဆက်ဆက်ကလုပ်ခဲ့တဲ့အမအယွင်းတွေကိုအခုကျွန်တော်တို့ဒီချိန်မှာဘာစားတော့မလဲဆိုတော့မောင်းနေအားကိုပြောင်းဖို့ပြင်တယ်လို့ကျွန်တော်တို့ကနားလည်ထားပါတ
ယ်။ဟုတ်ကဲ့ပါဆရာဝေလင်ကျေးဇူးပါ။ကျွန်တော်တို့အခုတော့ဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့အလှည့်ပေးချင်ပါတယ်။အရင်ဆုံးကတော့ဥက္ကမောင်လွင်ပခုတ်ကူမျိုးကဖြစ်ပါတယ်။ဥက္ကမောင်လွင်ရဲ့သဘောထားကိုလိုရင်းတူရှင်းဆွေးနွေးပေးပါခင်ဗျာ။ကျွန်တော်တို့ဒီနေ့ကပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့လူတွေနည်းနည်းလေးများနေလို့ပါ။ဟုတ
်ကဲ့။ဆွေးဝိုင်းဆွေးနွေးကအခုလက်ရှိအချိန်မှာဆွေးဝိုင်းဆွေးနွေးမရှိသေးတာတွေ့ရပါတယ်။အဲ့ဒီအစိုးရကြီးအင်အားကောင်းဆုံးအစိုးရမျိုးကြီးတော့စီးပွားရေးတွေညှိကွင်းနေပါတယ်။အဲ့ဒီအစိုးရကနိုင်ငံပညာရှင်ပညာရှင်များနေပါနေကြီးဖြစ်တယ်။နံပါတ်3ကတော့ပြည်အောင်စုဝန်ကြီးများကလူမှုဌာနများကိုအဲ့ပိုင်းတော့ကနေတည်းမရှိခြင်းနံပါတ်4အချက်နေကတော့အဲ့ဒီအစိုးရကအရင်အစိုးရအဆက်ဆက်ဤစိုးရိမ်များဂျန်နံတော်မူပြည်လည်နိုင်ခြင်းရဲ့ဝန်ကြီးဖောင်းဆောင်မှုများဓာတ်ပြနေခြင်းနဲ့ COA စီးရင်မျိုးပါနေခြင်းတို့ကြောင့်မရှိကြည့်ရအောင်ဒီအိုက်ဖုန်းကိုအရောအားရနေပါလားခင်ဗျာ
ဟ โอเคကျေးဇူးပါကျွန်တော်နောက်တူဖို့လည်းလှည့်ပေးခြင်းမှာသူကတော့ဥစောလွင်မှာခင်ဗျရခိုင်ပြည်နယ်ရံပြဲမြို့ပါဥစောလွင်ဆွေးနွေးနိုင်ပါတယ်ခင်ဗျ
နိုင်ငံတော်ရဲ့စီးပွားရေးတိုးတက်နေတယ်ဆိုတာကျွန်တော်နည်းလုံးဝမသိနိုင်ပါဘူးအစိုးရရဲ့စီးပွားရေးတိုးတက်နေတယ်ဆိုတာယုံရပါတယ်ဘာဖြစ်လို့လဲဆိုတော့2008မတိုင်ခင်ဖွဲ့စည်းပုံကြီးဆိုတဲ့ကောင်ကစီးပွားရေးဥတည်ချက်လေးရဲ့ဆိုတာရှိပါတယ်အဲဒီမှာဟိုနိုင်ငံတော်ကြီးစီးပွားရေးတရားလုံးကိုဖန်တီးနိုင်မှုဆိုတာဒီနိုင်ငံတော်၌တိုင်းရင်းသားပြည်သူတွေလက်ဝင်ရှိရင်တော့ပါရှိပါတယ်နိုင်ငံလို့ဆိုတာသူတို့အစိုးရကိုပဲပြောတာလားဒါမှမဟုတ်တိုင်းပြည်လုံးကနိုင်ငံလုံးရဲ့ပိုင်ဆိုင်မှုကိုပြောတာလားသူတို့အစိုးရကိုပြောတာလို့ကျွန်တော်ရှင်းပြတယ်ဘာဖြစ်လို့လဲဆိုတော့သူတို့အစိုးရအဖွဲ့တစ်ခုကိုတစ်ခုခုပိုင်းရင်းနေဆိုလို့ရှိရင်သူတို့ကနိုင်ငံကိုပုံညာမှုလို့ယူဆပါတယ်အမှန်ပါဆိုတော့နိုင်ငံကိုပုံညာမှုဆိုရင်ကျွန်တော်ပိုင်းရင်းရုပ်တည်ဖြစ်တယ်နိုင်ငံကိုပုံညာမှုပါဝင်တာသူတို့အစိုးရကနိုင်ငံကိုပုံညာမှုပါဝင်နေဆိုလို့ရှိရင်နိုင်ငံကိုပုံညာမှုကအစိုးရနဲ့ဆင်မှာဖြစ်တယ်ဒါကြောင့်သူတို့အစိုးရစီပွားရေးတိုးတက်ရေးဆိုရင်ယုံပါတယ်နိုင်ငံတော်ကြီးစီပွားရေးတိုးတက်မှာလို့ဘယ်တော့မှမယုံဘူးဘာဖြစ်လို့လဲဆိုတော့အာဂဒီလေး
ဟုတ်ကဲ့ပါဦးစောလင်းကျေးဇူးပါအကျေးဇူး
မှုတွေရှိပါတယ
်ဟုတ်ကဲ့ဦးစောလင်းကျေးဇူးပါကျွန်တော်နောက်တူဟုတ်လည်းလှည့်ပေးချင်ပါတယ်သူကတော့ကိုနေလာဖြစ်ပါတယ်ကိုနေလာရန်ကုန်မြို့ပါဆွေးနွေးနိုင်ပါတယ်ခင်ဗျဟု
တ်ကဲ့နော်ကျွန်တော်ဆွေးနွေးတာဒီဝန်ကြီးရဲ့ပြောကြတာနော်ဒီအဲသူသူဖြစ်နေတာပဲပြောပြီးတော့ဆက်လာနေတာပြောဒီစီပွားရေးနိုင်ငံတကယ်လို့တန်းတော့ထုံပြီးပြောတယ်ဒီမှာတို့ကလည်းဘယ်လိုမှမဖြစ်နိုင်ဘူးကျွန်တော်တုံးတက်တယ်ဒီဒီတုံးတက်ခြင်းဆရာတုံးရက်ရှိတယ်ကွာဒီကကျွန်တော်တော့တော့ဆုံးဖြစ်တယ်ဟုတ်လားကျွန်တော်နိုင်ငံမှာလက်ရှိကျွန်တော်ဒီမှာတင်ရတာအစိုးရမှန်ပြီးမဲ့ဒီမှာလည်းဒီရေးကြီးရေးတုံးခက်လာမဲ့ခါကြမ်းနေမဖြစ်တော့ဘူးဆိုတော့ကဘာလို့မဖြစ်ရလဲကျွန်တော်ကအကျုံးနိုင်ငံတကယ်အုံထုတ်နေတကယ်အနာရှိရှိဒီကလက်ရှိဆိုမှဟုတ်ရလားဆိုတော့ချက်အမေကိုခုတ်တယ်ရှိဒုတိယတစ်ချက်ဒုတိယတစ်ချက်တော့နော်တရားဝင်လုံးဝဆုံးမလို့ရှိဘူးတရားဝင်ဆုံးမလို့ရှိဘူးတကယ်ဟုတ်လားဒီကိစ္စတစ်ခုလုံးကိုအကွေးရတယ်ကောင်းဝေးကထုတ်ခိုင်းတာလေသူ့လက်အောင်ပြန်ထားတယ်ဟာဒီကောင်းဝေးကကျွန်တော်ကြည့်ဘူးလုံးဝမခိုင်းဘူးစိတ်ဆိုးရတာသူ့လက်အောင်ပြန်ထားတယ်ဒီတိုင်းလေးကသူဟာသူ့လက်အောင်မှာအကားခံတယ်သူ့လက်အောင်ကောင်းရတယ်ဆိုတော့
โอเคคุณนีลาเยซูบาสรุปว่าเราดีอคือโหตอตရှင်ติชูเหโหตบอดาอยู่ยะจิเมสรุปว่าเนาะดีอซูเหซีเมนคันควนมูริอาเนอไปนี่ทอดปะละตุยบาระだเมตะเกรอซีวายตุตะบาระสรุปว่าต้ายปีမျိုးริมาเรามาดีฉีกันกาวนี่จ้วงจินเนตูริเนอะเทชาตั่วเฉ็บปีลุ่นนี่เรจาอะเวซีวายสรุปว่าตุตะออลุ่พูมะลวยดาမျိုးริเลจิงวาดาမျိုးริชีบาระโหดิเมมานังแกลุอกุมายงทาเดต้ายปีมูสรุปเนาะอคักแคเรชีเมสรุปว่าละเทยาบาระสรุปว่าดีนาวตะคูฮะดีอซูวาริยะมูฮาริกาวกาวกาวဘလောက်ပဲချချပါလေမူဝါဒတွေဆိုတာလေချက်ချင်းလင်ငင်ဟိုရလက်ကိုမြင်ရတဲ့ဟိုမျိုးတော့မဟုတ်ပါဘူးဒါပေမဲ့လေဒီ NLD အစိုးရဘက်မှာညှော်လင့်ချက်ကြီးကြီးမှထားနေတဲ့လူဟိုလူတွေရှိနေတော့ဒီလိုလူတွေချမ်းမှာလက်ရှိလုပ်နေတဲ့မူဝါဒတွေစီမံခန့်ခွဲမှုတွေကိုအားမရတဲ့သဘောထားတွေလည်းရှိနေပါတယ်ဆိုတော့ဒါအစိုးရညှော်လင့်ထားတဲ့လောက်ကိုဟိုအစိုးရဘက်မှာညှော်လင့်ထားတဲ့လောက်ကိုဟိုဖြည့်ဆည်းမပေးနိုင်တဲ့သဘောမျိုးလားဒါပေမဲ့လေဒါမှမဟုတ်ရင်လေအစိုးရလုပ်မယ်ဆိုရင်လုပ်နိုင်တာရှိရဲ့သားနဲ့မလုံနိုင်တဲ့အခြေအနေမျိုးတွေရှိနေလို့လားဆရာဦးခမောင်ညိုရဲ့သဘောထားကိုအရင်ဆွေးနွေးစေချင်ပါတယ
်အဲနှစ်ခုစလုံးမှန်ပါတယ်နှစ်ခုစလုံးမှန်ပါတစ်ခုကတော့ဒီ NLD စွာပစ်လာတဲ့အခါမှာပြည်သူလူရဲ့ညော်မှန်းချက်တွေကတော်တော်ကြီးမားပါတယ်နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေတော့လိမ့်ဝင်တော့မှာပဲဆိုတဲ့သဘောမျိုးကအဆပေါ့လေအဲမြန်မာနိုင်ငံကတော်တော်ကြီးကြီးမားဒုတိယတစ်ချက်ကတော့အဲဖြစ်တင်တာတွေဖြစ်နေတယ်အင်းဗျဒီကိစ္စရနော်အဲ့တော့လေရှိရမှာမယ်အဲ့တော့ဒီဇာလကကျွန်တော်မှတ်မိသမျှဆိုရင်တော့ပထမဆုံးစပြီးပြောတာကစီဝေးနေဖြစ်မယ်2019စီဝေးနေဖြစ်မယ်ဆိုတာစပြီးပြောတာတမလာကြီးကစပြောတာလို့ကျွန်တော်မှတ်မိတယ်ဘာဖြစ်လို့လဲဆိုတော့ဒီအစီအစဉ်နေရာချတာတွေနဲ့နော်အလုံများနေခဲ့တယ်အဲ့တော့ဒီဒုတိယနှစ်ကျရင်တော့စီဝေးတူတဲ့အောင်ဆုံးနိုင်လို့မျောမနေဆိုတာတမားကြီးစပြောတဲ့စကားတွေကျွန်တော်မှတ်မိတယ်။အဲ့တော့အခုကသူ့မှာကတော့ကျွန်တော်ကဟိုပိန်ခေါတစ်ခုလုံးကိုပြန်ပြီးတော့ကျွန်တော်လည်းပြန်ဖွင့်ပြီးနားထောင်ကြည့်ပါတယ်။အဲ့လိုနားထောင်ကြည့်တဲ့အခါအဲ့လိုလှုပ်နိုင်တာတွေအများကြီးရှိတယ်။ဘာဖြစ်လို့မလှုပ်ကြလဲ။လှုပ်ချင်တာတွေအများကြီးရှိတယ်။ဘာလို့မလှုပ်ကြလဲဆိုတော့စကားတွေပေါ့လေ။အဲ့ဒီဟာတွေပုံများတယ်ကျွန်တော်စောစောပြောလို့ပေါ့လေ။ဆိုတော့တစ်ခုပဲကျွန်တော်ကဘာစိတ်ပူလဲဆိုတော့အဲဟိုကကျွန်တော်ပဲဒီကလေးလှုပ်ပေးမယ်။ဟိုကလေးလှုပ်ကြပါ။ဒီကလေးလှုပ်ကြပါဆိုတော့ကျွန်တော်မှလုံနိုင်တယ်အဲ့လိုမျိုးအားလုံးကိုလုံနိုင်ဆိုတော့ဆိုတော့အားသိရှိတယ်လားဒါမှမဟုတ်ဘူးရှိတယ်ဒီရင်ရှိတဲ့ဒီရင်ရှိတဲ့ဘာသာစကားဒါပဲကျွန်တော်ပြောတာ
ဟုတ်ကဲ့ ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးလွင်ရဲ့သဘောထားကိုလည်းကျွန်တော်ကြားချင်ပါတယ်ဆရာဆိုတော့ဒါဟိုလူတို့ကဟိုမျောလင်းချက်ကတိတ်မြင်မနေသလားဟိုအစိုးရဖြည့်ဆည်းမပေးနိုင်တာမျိုးလားဆိုလိုတာဟိုလက်တွေလုံနိုင်တာလေမျောလင်းချက်ကပိုကြီးနေတဲ့အခြေအနေမျိုးကြောင့်ဖြစ်နေရတာဒါမှမဟုတ်ရင်လည်းအစိုးရမှာလုံချင်ကန်ရင်တာရှိပေမဲ့လုံးလုံးကန်လို့မရတဲ့အခြေအနေမျိုးတွေရှိနေလို့လားဥမာဆက်စောကသောတာရှင်တယောက်ဆွေးနွေးတာမျိုးဆိုလို့ရှိရင်အစိုးရဆိုရင်လည်းအစိုးရအကုန်လုံးအပြည့်အဝဟိုကန်တွယ်ဆောင်ရွက်နိုင်တဲ့အနေအထားမရှိရဘူးသူကထောက်ပြသွားတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေရှိနေလို့များလားဆရာဝေးလင်းတော့ပြောတာဆွေးနွေးပြပါခင်ဗျာ
ဟိုအချိန်ကြတော့ခဏခဏပြောရရင်ပေါ့နော်ဆရာဦးမောင်ကြီးပြောတဲ့ကမှပါပါတယ်အခုဝင်းကြီးပြောသွားတဲ့အမိန့်ကုန်းထဲမှာဟိုတက်ရှင်းခေါ်တဲ့အရင်တော့တိုင်းပြည်တွင်းလောကရှိပြည်ကာကွယ်ဖို့ဟိုဟာအဓိကထားပြီးလုပ်ခဲ့ပြီးမဲ့တိုးတဲ့တင်မမတိုးခဲ့ဘူးတိုးဟိုပြည်တွင်းလောကရှိပြည်လည်းထင်တော့ပေါက်ပေါက်ခဲ့ပါဘူးအခုတိုးဟိုကာကွယ်ခြင်းနဲ့သူက supporting ခေါ်တဲ့အားပေးမှုတွေလုပ်တယ်နိုင်ငံခြားသားတွေအားလုံးကလည်းအတတ်အကျဆုံးဖွင့်ပေးတယ်ဘန်စတိတီရောသောသာစနစ်ဒီရောယထာရီလက်ပြင်းမဲ့လမ်းနီလက်ပြင်းမဲ့လုပ်ငန်းတွေအားလုံးကောင်းအောင်လုပ်တော့မယ်ဆိုတဲ့အပိုင်းကိုထည့်တော်ရင်းနဲ့ take off ခွင့်ပြုဆိုတာဖြစ်ပါတယ်။သူကြီးရတော့လေပြည်သူတွေကလည်းပြောင်းလဲချက်တအားကြီးပါတယ်။ပြောင်းလဲချက်ရဲ့မြန်မာချက်တွေကလည်းနှစ်ပေါင်းများစွာစီးပွားရေးဆိုတဲ့ဒုနာကြီးဟာရှိနေလာပြီးတော့ပတော်လေးကိုကြာဆင်းလာတော့လူတွေရဲ့စောင်းဝင်တွေကြီးတော့ခက်ခဲလာတဲ့အတွက်သူတို့အားလုံးပြောင်းမနေလေပြောင်းလဲမှုဒုနာနေတာကိုလည်းကျွန်တော်တို့အားလုံးသတိထားမိပါတယ်။အဲ့တော့အစိုးရအသိအမြင်ကတော့ဘုရားပြောတယ်ယောဂကျိုးနေတဲ့စီးပွားရေးဆိုတဲ့လူနာကိုအရင်ဆရာဝန်ကုတဲ့ရှင်းတွေ treatment တွေကိုလည်းချစ်ချစ်ဖြတ်လို့မရဘူးတချို့တော့ဖြတ်ကောင်းဖြတ်မယ်ဆရာဝန်အသက်တည်းရောက်တော့ဆရာဝန်စစ်ကလည်းရှင်းအသက်ကိုဟိုပြင်းပြထန်ထန်ပေးဖို့သူချင်းချင်းနေတဲ့ကာလတစ်ခုတော့ပြီးတော့ပါပြီအခုအချိန်ကာလကတော့ကျွန်တော်တို့ဆရာဝန်စစ်ကလူနာကိုအသက်ကျေအသက်ရှင်ဖို့အတွက်အေးရနေရင်နမတာအောင်တို့ဘာလို့စသွားတော့မလဲဆိုပြီးအလုပ်ကိုစီမံကိန်းချပြီးလုပ်ရမယ့်အချိန်ရောက်တဲ့အတွက်လုပ်ဖို့အစီအစဉ်တွေလည်းရှိတယ်လို့ယူဆတဲ့အတွက်ဒီစီးပွားရေးတိုးတက်မယ်လို့စိန်ခေါ်လိုက်တယ်လို့ကျွန်တော်ယူဆပါတယ်။ဒါဒီအားလုံးကတော့နောက်အခုအချိန်တိုးတွင်းမှာလုပ်ဆောင်မဲ့စီးပွားရေးပွင့်လင်းမှုဥရေသစ်တွေလည်းထွက်ပါပြီ။ယင်းမျိုးဥရေသစ်တွေထွက်ပြီဆိုရင်ဘလို့ဆပြီးတော့ဘလို့ယင်းမျိုးမှုတွေနဲ့ဘလို့ပူးအောင်လဲဆိုတဲ့အချက်အလုပ်ကိုင်ကွင်းနဲ့ဘလို့ရပါလဲအချက်ကိုတော့စောင့်ကြည့်ရဖို့ဒီမှာလိမ့်မယ်လို့ထင်ပါတယ်။
โอเคเจซูอ่ะเสี่ยวเว่ยเลยကျွန်တော်ခုတော့တောတာရှင်နေကျွန်တော်တို့ပါဝင်ဖို့ဆက်သွယ်ထားတဲ့ထဲကဒီဝမ်းတွင်းမျိုးอ่ะဥချင်းမြင့်ဟိုအလှည့်ပေးခြင်းပါလေဥချင်းမြင့်ရဲ့သဘောထားကိုလိုရင်းတူရှင်းဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တို့နိုင်ငံလေးနေပေါင်း80လောက်ကိုစုပြတ်တက်သွားတာဆိုတော့အခုအစိုးရဆက်ဆက်အာဏာရှင်ဆက်ဆက်ကြောင့်အင်မတန်ဆေးရတဲ့နိုင်ငံဘဝနေယနေ့ကျွန်တော်တို့ဒီစီနိုင်ငံရောက်လာပြီဒီကြတော့လေဒီမိုကရေစီနိုင်ငံအစိုးရမှာလေလောက်ကြရတဲ့အများကြီးတွေမှာကျွန်တော်တို့အရေးအကြီးဆုံးอ่ะလေကျွန်တော်တို့ဟိုမေးစုပြောသလိုပဲကျွန်တော်တို့ဒီငင်းငယ်ကြီးကနံပါတ်1ဖြစ်နေတယ်ကျွန်တော်နှစ်ချက်စီနံပင်ဆိုင်ရသလိုပါပဲငင်းငယ်ကြီးကကျွန်တော်တို့တကယ်ငင်းငယ်ကြီးအောင်မြင်ဆိုရင်ဘက်ကောင်းဆိုရနေပြီးတော့အကုန်လုံးဆင်ပြေးလာလိမ့်မယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာအဲကျွန်တော်ဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်2ကတော့မလေးရှားနိုင်ငံကကိုနေဦးလင်းဖြစ်ပါတယ်ကိုနေဦးလင်းသဘောထားလဲလိုရင်းတူရှင်ဆွေးနွေးပါခင်ဗျာ
ကျွန်တော်အတွေ့အကြုံနဲ့ပြောရရင်တော့ဗျာလက်ရှိဗမာနိုင်ငံမှာကလုံးနေတာတွေကတော့တိတ်ပြီးတော့အားမရဘူးလို့ပဲခတ်တူတူပြောပြရစီ။ဘာလို့လဲဆိုတဲ့အခါကျတော့စင်ကာပူမှာကျွန်တော်နေတာကြာပြီပေါ့ဗျာ။ပြောချင်တာကစင်ကာပူမှာ GPS လုပ်တယ်။ဟို GSD system လုပ်တယ်3 year gain တော့မယ်။ Anybody any say any load 3% GSD ပဲကောက်တဲ့အတွက်ဒီနိုင်ငံက trade ကိုကောင်းကောင်းလုပ်လို့ရတယ်တိတ်ချင်။အဲ့ဒါကို copy ကူးပြီးတော့လွန်ခဲ့တဲ့4 5နှစ်လောက်ကမှမလေးရှားမှာဆက်လုပ်နေရတယ်။ဟိုအရင်တုန်းကတော့စီးပွားရေးကောင်းတာကနေမကောင်းတော့လို့ကြီးတို့ GSD system ကိုပြောင်းတယ်အဲ့တော့စင်ကာပူမှာ GPS system GSD system ဘာလို့အောင်မြင်လဲဆိုရင်အဲ့ဒီတုန်းကစလုပ်တုန်းကအမေရိကရဲ့ခုနပြောတဲ့ G ဟို GSD system ကိုတို့ကရခဲ့တယ်ပံ့ပိုးမှုကိုရခဲ့တယ်ပမာနိုင်ငံမှာအဲ့ဒီ system ကိုရနေပါလေရဲ့နဲ့အတုံးမချနိုင်ဘူးဆိုတဲ့အတွက်ကိုကလွဲနေတယ်လို့တော့ကျွန်တော်ကမြင်တယ်ဗျာရှင်းပြောလို့ရှိရင်ဒီနိုင်ငံသားယင်းကြီးမြုံနိုင်မှု FDI လာဖို့ဆိုတာက FDI သမားဆိုတာကသူ့မှာ invest တခုတည်းရှိရမဟုတ်ဘူး market ရှိမှလာတာအဲ့တော့အဲ့လိုလူမျိုးတွေအရင်ကြီးမျောနေမဲ့အစားကျွန်တော်တို့ကို transit ဖြစ်တဲ့ဟာလာတရုတ်နဲ့လည်းနှီးရဗျာအိန္ဒိယနဲ့လည်းနှီးရဗျာယိုရီးယားနဲ့လည်းနှီးရဗျာလမ်းတွေလည်းကောင်းနေပြီဗျာဆိုတဲ့အခါကျတော့ကျွန်တော်တို့က trade back ကိုအရင်သွားပြီးတော့မှနောက်ပိုင်းမှာ production back ကိုလိုက်လိုက်လို့ရှိရင်ဒီနေ့လူငယ်တွေအားလုံးအလုပ်ရပြီးသားလည်းဖြစ်မယ်ကျွမ်းကျင်မှုလည်းရပါမယ်အင်တာနက်ရှင်နယ်ကိုလည်းဝင်သွားမယ်အဲ့ဒီလိုမျိုးလေးနည်းနည်းလေးပို့စဉ်းစားရင်တော့ပ
ိုကောင်းမယ်လို့ထင်တယ်ပေါ့ဗျာတက်စီကိုအများကြီးမြင့်ပြီးတော့နိုင်ငံရဲ့ဘန္ဒာအတွက်ဆိုပြီးတော့အရန်လှုပ်လိုက်ရင်ဘာပြဿနာတက်လာမလဲဆိုတော့အောက်ခြေရလူတွေမှာတော်တော်များများဒုက္ခရောက်ပြီးတော့ကြံခဲ့မယ်လို့ထင်ပါတယ်ခင်ဗျာ
โอเคเจซูบาคุณนิวลินကျွန်တော်အခုဒီ Facebook ကနေကျွန်တော်တို့ပို့ထားတဲ့ဒီ message တခုကိုလည်းပေါ်ပြခြင်းပါတယ်သူကတော့ Dear Ja ဆိုတဲ့ account ပါရှင်မှာသူကတော့မြန်မာနိုင်ငံသားယင်းနှမျိုးနယ်မဥပဒေနိုင်ငံသားယင်းနှမျိုးနယ်မဥပဒေတတော်ဥပဒေယင်းနှမျိုးလေယာဉ်ဥပဒေမြေလွတ်မြေလက်စသဖြင့်ဥပဒေကိုလိုင်းလံ့မှုရှိမရှိယင်းနှမျိုးနယ်မပြုသူတွေကိုစောင့်ကြည့်မဲ့လွတ်လပ်သောအဖွဲ့တွေအရင်ဖွဲ့စည်းသင့်မှာကြောင်းဆိုပြီးတော့သူကတော့ဟိုအကြံပြုတဲ့သဘောမျိုးနဲ့သူကရေးထားတာတွေ့ရပါတယ်ဆိုတော့ကျွန်တော်တို့ဒီစီးပွားရေးမှာတိုးတက်ဖို့လက်တလောအရေးကြီးလုပ်မယ်ဆိုရင်ဘာတွေလုပ်ဖို့လိုနေမလဲဆရာဦးခမောင်ကြီးကိုဒီအစိုးရအနေနဲ့ရောဟိုလုံနိုင်ကင်နိုင်မှုအတွက်ကဘလို့ဘာတွေလိုရမလဲဆိုပါစို့ပြပကူညီတွေလိုမလားဟိုဘလို့ပိုင်းနေမှာအကူအညီတွေဟိုလိုအပ်ချက်တွေရှိနေလဲဆရာ
အဲသူကတော့တော့သူ့ရဲ့စကားဒီနိုင်ငံတို့အလွယ်ဆုံးပြောရတော့ပြည်ဝင်ရင်းနှီးမြှုပ်နှံမှုပြည်ပရင်းနှီးမြှုပ်နှံမှုသူကတော့ဒီနှစ်ခုစလုံးကိုပြည်ဝင်ရင်းနှီးမြှုပ်နှံမှုရအောင်ကလည်းဖြည့်လျှော့ပေးတာဒီအများကြီးလုပ်မယ်ဆိုပြီးသူကခင်းချင်းနေနိုင်ရှာပြသွားတယ်နောက်တစ်ခါဒီပြည်ပရင်းနှီးမြှုပ်နှံမှုကိုပြီးတော့လည်းကျွန်တော်တို့ရင်းနှီးမြှုပ်နှံမှုဥပဒေကပြင်ထားပြီးအဲရင်းနှီးမြှုပ်နှံမှုဥပဒေမှာခါရင်းကပြည်လုံးရင်းနှီးမြှုပ်နှံမှုပြည်ပရင်းနှီးမြှုပ်နှံနိုင်ငံခြားရင်းနှီးမြှုပ်နှံမှုဆိုပြီးတော့နှစ်မျိုးခွဲတယ်နှစ်မျိုးခွဲတာဟာအဲခွဲကြရရောက်တယ်ဆိုပြီးတော့ဒီနိုင်ငံခြားရင်းနှီးမြှုပ်နှံနဲ့တူရသဘောမကျဘူးအဲ့တော့အဲ့ဒီအချက်ကိုပြင်ပြီးအခုပြည်ရင်းနဲ့ပြည်ပနဲ့မခွဲကြဘူးနောက်တစ်ခုကတော့အဲ့ဒီအခုတွေမှာပဲဘာပါလဲတော့ကျွန်တော်ကရင်းနှီးမြှုပ်နှံမှုဟိုလိုကဆိုရင်ပြည်ရင်းရင်းနှီးမြှုပ်နှံမှုကိုကာကွယ်ပေးတယ်ကဘောရှိတယ်အခုနိုင်ငံသားဟိနေမြုံနံမှုကာဝေးပေးမယ်အဲအဲ့ဒီခင်းချင်းနေကြမလို့သူကဒီနေမြုံနံမှုကြီးဝင်လာမယ်လို့မှန်းနာပါအဲတခုပဲအဲ့ဒီမှာလည်းတော်လေးဟိုရင်ဖြစ်ကြပါလေအဲသူတို့စိုးရိမ်ညာတဲ့ပူပန်ညာတဲ့ကိစ္စတွေရှိတယ်ပေါ့လေအများဆုံးမေးတဲ့မိကုံကတော့မိကိစ္စပဲနော်မိရဘူးမခက်ဘူးလားမိရဘူးမိငါးကားတွေမကြည့်ဘူးလားမိသေးတွေမကြည့်ဘူးလားဆိုတော့အဲ့ဒီဆွေးနွေးပွဲမှာပဲယင်းမြောက်နယ်နယ်သူတွေအမိကြမြန်ညာတာတွေတွေ့ရပါလေ
။ဟုတ်ကဲ့ပါဆရာ။ကျေးဇူးပါ။ပြောမယ်ဆိုရင်တော့မြန်မာနိုင်ငံကဒီကမ္ဘာဘဏ်တို့အာရှဖွံ့ဖြိုးရေးဘဏ်တို့လို့အဖွဲ့အစည်းတွေရအောင်မှဒီမြန်မာနိုင်ငံစီးပွားရေးလမ်းညွှန်မှာမှရောက်နေတယ်။ဟိုစိန်ခေါ်မှုတွေရှိမယ်အလားအလာကောင်းတွေရှိရဆိုပြီးတော့ဟိုခံမှန်းချက်တွေဟိုထောက်ထားတာတွေရှိပါလေ။ဒါမှမဟုတ်ပြုရင်ပြောင်းလဲရေးတွေကဟိုထင်သလောက်မမြင်ရသေးဘူး။ဟိုပေါ့လေဟိုကြံ့ကြံ့နေရဲဆိုတော့သဘောထားမျိုးကြီးလည်းရှိနေပါတယ်ဆိုတော့ဒီနေရာမှာဒီဟိုလွတ်တော်ပိုင်းရပဲဖြစ်ဖြစ်အစိုးရပိုင်းရပဲဖြစ်ဖြစ်စီးပွားရေးဖွံ့ဖြိုးအောင်ဟိုတွန်းလှုပ်နိုင်တာဘာတွေများရှိမလဲဆရာဝေးလွင
်ဟိုကျွန်တော်တို့ကခုနဟိုမလေးရှားကလက်ရှိပြောသလိုပေါ့လေတရုတ်နဲ့နေဇာတည်းရှိတယ်ယူရီးယားနေဇာလည်းရှိတယ်ဟိုတခြားနေဇာအိန္ဒိယအစတည်းမျိုးပေါ့ကျွန်တော်တို့ကအဓိကအိန္ဒိယချင်းတိုင်းပြည်တွေရဲ့စီးပွားရေးကိုအလွယ်တကူပူးပေါင်းနိုင်တဲ့လုပ်ငန်းတွေအသေးစားလက်စားတွေအများဆုံးတိုးတက်နိုင်တဲ့ဒီဦးရီဗန်တီဦးရီသာဒီဒါရီအလုံးကရဲရဲဝဝလောက်ဖို့လိုပါတယ်။အဲဒါကြောင့်မို့ကျွန်တော်တို့ကဟိုအဓိကရှုပ်ထွေးနေတာတွေကိုပုံမလေးလေးပြအောင်လို့စီးပွားရေးနဲ့ပတ်သက်တဲ့ဝန်ကြီးဌာနတစ်ခုတည်းလုပ်လို့မရဘူး။စီမံဘဏ္ဍာလည်းလုပ်လို့မရဘူး။တိုင်ဖို့ဆောင်ရေးလမ်းစိတ်တွေကြအောင်လို့သာဒီဖြင့်ဝန်ကြီးဌာနအားလုံးကပူးပေါင်းပြီးတော့ကျွန်တော်တို့ရင်ရှုပ်ထွေးနေတဲ့ဘလို့လက်အပ်တဲ့စီးပွားစည်းကမ်းတွေကိုဖယ်ထုတ်တင်တာတွေဖယ်ထုတ်မယ်။တရားဥပဒေစိုးမိုးရေးကိုအကြီးကဦးစားပေးနိုင်တဲ့တရားဝင်လုပ်ငန်းတွေဖြစ်ပေါ်လို့ဖို့လိုပါတယ်။တရားမဝင်စုံစမ်းမှုတွေကိုအများဆုံးပပျောက်အောင်လုပ်သလိုစက်ရုံအလို့ရုံတွေထူထောင်တဲ့လုပ်ငန်းအားလုံးကိုအခုလိုရှုပ်ထွေးနေတဲ့ဌာနဆိုင်ရာပြောင်းပြားစွာရဲ့ခွင့်ပြုချက်တွေရယူမယ်အစားလက်တွေ့ကြတဲ့ဌာနတစ်ခုကပဲကြီးကြပ်ကုတ်ကဲပြီးတော့အများအကောင့်ထဲပေါ်နိုင်တဲ့လုပ်ငန်းတွေဖြစ်ဖို့လိုသလိုတရားဥပဒေပို့ဆောင်ရေးဈေးတွေချအောင်လေဈေးကြီးဖြစ်ပေါ်နေတဲ့တရားပို့ဆောင်ရေးလွှမ်းမားနေတဲ့နိုင်ငံသားတွေရဲ့ဝေကောက်ခံမှုတွေကိုပြန်လည်စစ်ဆေးပြီးတော့ခုံစည်းလုံးကြတယ် logistics တွေဈေးပို့ဆောင်ရေးရေလမ်းကားလမ်းရထားနှန်းတွေကိုကောင်းမွန်အများဆုံးလုပ်နိုင်မယ်ဆိုရင်ဒါဇမားကြီးတန်တန်တလောရှိတဲ့ပြည်သူ့ချုပ်ကုံတွေလည်းအလွယ်တကူတင်ပို့ရောင်းချနိုင်တယ်လို့ consumer တွေကလည်းအလွယ်တကူဝယ်ယူနိုင်တဲ့အနေအထားရောက်အောင်အများဆုံးလုပ်နိုင်ရင်ပြည်သူစီးပွားရေးတက်လာမှာပါတခါလေနိုင်ငံခြားယင်းနည်းလုံနံမှုတွေကိုလည်းတကယ်ကိုကျင့်ဝတ်ကောင်းတဲ့လုပ်ငန်းရှင်တွေကိုမြန်မြန်ဆန်ဆန်ခေါ်ပြီးတော့ကုသမြေဟာအစသူကဝင်ကြည့်ရတဲ့ဆောင်ပါတယ်မြေလိုချင်လာပြီမဲ့ဘာလို့ချင်းလဲလာခဲ့တဲ့ရောက်အမြန်လုပ်ပြီမဲ့ဆိုတော့လုပ်ငန်းတွေကိုလည်းတိုးတဲ့အတိုင်းဝင်ကြည့်စီမံဘဏ္ဍာဝင်ကြည့်ပြောပြီးလက်ကဝင်ကြည့်ဌာနမလုပ်လို့လို့မရဘူးအားလုံးပူးပေါင်းနဲ့ပူးပေါင်းဆောင်ရွက်နိုင်တဲ့အဆင့်တစ်ခုကိုရောက်အောင်လို့လွယ်ဝမှာအကုန်လုံးတင်လိုက်ပါဟ
ကိုဌာနရဲ့အလုပ်ကိုကိုကိုကိုကာခွင်နေမဲ့အစားကိုဌာနရဲ့အာဏာရှင်အသာချက်ကြီးချပြပြီးအာဏာချက်ကိုပြင်အသာချက်ကိုစုပေါင်းပြီးတော့ဌာနအောင်လို့ပူးပေါင်းလုပ်မယ်ဆိုရင်ကျွန်တော်တို့ကတိုးတက်ရန်အသည့်အနေထားကိုရောက်နေပြီလို့ကျွန်တော်ပြောပြတယ
်ဟုတ်ကဲ့ဒီဟန်ချက်ညီဖို့လိုတဲ့ဆွဲသဘောပေါ့နော်ဟုတ်ကဲ့ကျွန်တော်ဒ
ီဟန်ချက်ညီပါအောင်လို့ဝိုင်းလို့မှရပါမှာ
ဟုတ်ကဲ့ပါ
မိုက်ဆက်ဒီလေးကြောင်းအောင်ပါပြည်သူတွေရဲ့မိုက်ဆက်ဒီလေးကြောင်းဖို့လိုတဲ့လုပ်ငန်းရှင်တွေရဲ့မိုက်ဆက်ဒီကြောင်းဖို့လိုတဲ့ဝန်ထမ်းတွေရဲ့ဌာနအသည့်အနေနဲ့အသေးတွေရဲ့ practice in mindset ဒီ behavior ကြီးအားလုံးကြောင်းဖို့လိုပါတယ်မပြောင်းမင်းနဲ့နိုင်ငံတော်ကြီးမပြောင်းသေးဘူးစီဝိုင်းမပြောင်းသေးဘူးလို့អော်နေလို့မရပါဘူးစီကန်းရှိဖို့ကအစအကုန်လုံးပြောင်းအောင်ပ
ါပါโอเคဆိုတော့ဒီဆရာဝဲလွင်ကျွန်တော်ဒီအစီအစဉ်အဆုံးမသက်ခင်မှာဆရာဝဲလွင်ဟိုတစ်ချက်မေးချင်တာကတော့အခုလူလူကြားမှာတော့ထေချာတာတော့ဒီစီဝိုင်းအသီးပွင့်တွေကိုခန်းစားပြီးစီဝိုင်းအခြေအနေတွေတိုးတက်နေပြီဆိုတော့ခန်းစားချက်တွေမဝင်သေးတာတော့ဟိုထေချာပါတယ်ဆိုတော့ဒါဒီလိုအခြေအနေမျိုးဒီလိုခန်းစားချက်မျိုးဝင်လာဖို့ဆိုရင်ဆိုပါစို့လေကျွန်တော်တို့ကနှစ်ပိုင်းခြားနဲ့ခံမှန်းပြီးတွက်ချက်ပြီးပြောမယ်ဆိုရင်ဘယ်နှစ်လောက်ဘယ်ကာလလောက်မှာဒီလိုစီးပွားရေးဖွံ့ဖြိုးမှုတွေဟိုအသီးပွင့်တွေကိုခန်းစားရတယ်ဆိုတော့ခန်းစားချက်မျိုးဝင်လာနိုင်မယ်လို့ဆရာအနေနဲ့ယူဆလဲ
ကျွန်တော်ဆိုအော်ကေအလေအလတ်စီးပွားရေးလုပ်ငန်းရှင်ကိုအလွယ်တကူလုံနိုင်တဲ့အစီအမံတွေကိုအများဆုံးချပေးနိုင်ရင်အများဆုံးတက်လာမှာပဲယူဆပါတယ်တိုင်းသက်ပြည်နယ်အလိုက်မိမိတိုင်းတိုင်းရဲ့မှာဘယ်စီးပွားရေးလုပ်ငန်းကိုဦးစားပေးမလဲတရားဝင်တိုင်းပေါ်မှာစိုက်ပျိုးပေးမယ်မွေးမြူပေးမယ်တရားပြည်နယ်မှာအရေးစွာပေးမယ်အတူရဲ့ဒေတာတက်ကုန်ပါရှိလေအလတ်စင်ကြောင့်ချင်းအလတ်စင်ကြောင့်ဦးစားပေးမယ်အဲတော့မန္တလေးတိုင်းကပါဦးစားပေးမလဲအဲခီးစွာလုပ်ငန်းတိုင်ဖို့ဆိုရင်ကချင်ပြည်နယ်ပါလို့မလဲတနင်္သာရီတိုင်းပါလို့မလဲဘုံပြည်နယ်ပါလို့မလဲဆိုတဲ့ strategy တွေကိုအမြန်ရေးဆွဲရပါလိမ့်မယ်နောက်ပြီးတော့ကျွန်တော်တို့အဓိကရှိတဲ့လုပ်ငန်းတွေကိုလုပ်တဲ့အခါမှာဘုံသားရှိတဲ့စင်ရင်းစရာတွေကမှန်မှန်လွယ်နေတဲ့စင်ရင်းစရာတွေကိုပတ်ကန်းတဲ့စင်ရင်းစရာတွေဖြစ်အောင်လို့ဒီလိုမှအပြုတ်မပြောဘဲနဲ့မှန်မှန်တန်တန်ဒီလိုတော့အောက်ကိုချပြပြီးမှဘရနေစပယ်ဆိုအဖြစ်ကိုအမြန်ဆုံးချဖို့လိုပါတယ
်။ဟုတ်ကဲ့။
လုံးနဲ့ပြောချင်းစီဝဲတွေထိုင်နေချင်းနဲ့လက်တွေ့ကြတဲ့တော့လက်တွေ့ကြတဲ့စီမံမှုတွေကိုအမြန်ဆုံးပူးပေါင်းဆောင်ရွက်ဖို့ပဲကျွန်တော်တို့ဖြစ်စေချင်ပါတယ
်။ပါဝင်ဆွေးနွေးပေးတဲ့ NLD ပါတီဘိုးစီဝိုင်းကော်မတီကဦးဝေးလွင်စီဝိုင်းပညာရှင်ဦးကမောင်ညိုဘောကပေးတာစီဝိုင်းလုံငန်းရှင်ဒေါက်တာဆွတ်ထွန်းနဲ့အီးမေးလ် Facebook တွေကနေစာပေးပို့တဲ့ဒေါက်တာရှင်များအားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာ။
ကောင်းလွင်းစီစဉ်တက်ဆက်တဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြတာပါရှင်။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြတော့မှာပါ။အ
ာဖဂန်နစ္စတန်နိုင်ငံအရှေ့ဘက်မှာရှိတဲ့အာဖဂန်အထူးတပ်ဖွဲ့ဝင်တဦးကအမေရိကန်စစ်သားတွေကိုတနက်နေ့ပစ်ခတ်ခဲ့တဲ့အတွက်၃ဦးသေဆုံးပြီးနောက်ထပ်၁ဦးထိခိုက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။တင်ငင်းမှုတွေဖြစ်ပေါ်နေတဲ့နန်ဂါဟာပြည်နယ်အတွင်းကအချင်းခိုင်အတွင်းမှာစနေနေ့ကအရိတိုက်ခိုက်မှုဖြစ်သွားခဲ့တာပါ။တနသမားကိုအမေရိကန်တပ်ဖွဲ့တွေကနေရာရေပင်ပွဲချင်းပြီးတုတ်တင်လိုက်တယ်လို့လည်းခိုင်အစိုးရအဖွဲ့ပြောခွင့်ရက VOA ကိုပြောကြားခဲ့ပါတယ်။ကျူဘားနိုင်ငံဆိုင်ရာအမေရိကန်မူဝါဒကိုသမ္မတဒေါ်နယ်ထရမ့်ကဒီအပိုင်းအတွင်းကြီးညာဖို့ပြင်ဆင်နေပြီးအဲ့ဒီထက်မှကျူဘားအမေရိကန်ဆက်ဆံရေးပုံမှန်ပြန်ဖြစ်အောင်လုပ်ခဲ့တဲ့သမ္မတဩဘားမားရဲ့မူဝါဒတချို့ကိုပြန်လည်ပြင်ဆင်သွားဖို့ရှိတယ်လို့အစိုးရအစင်းမြင့်အရာရှိတဦးနဲ့တခြားသတင်းအရင်းမြစ်တွေကပြောပါတယ်။အဲ့ဒီထက်မှာအမေရိကန်နိုင်ငံသားတွေကျူးဘားနိုင်ငံကိုတွားရောက်လည်ပတ်ဖို့နဲ့စီးပွားရေးလုပ်ဖို့တမ်းမြစ်ထားတာတွေကိုသမ္မတဟောင်းအိုဘားမားရုတ်သိမ်းခဲ့တဲ့အချက်တွေကိုပြန်လည်ပြင်ဆင်သွားဖို့ရှိနေပါတယ်။နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK အဖွဲ့ဥက္ကဋ္ဌ SS Kaplan ဟာမြန်မာနိုင်ငံကချင်ပြည်နယ်ဟူကောင်းတောင်ကြားတာကဒေသမှာရှိတဲ့အဖွဲ့ကြီးဌာနချုပ်မှာဇွန်လ9ရက်နေ့ကလူကြီးရောဂါနဲ့ကွယ်လွန်သွားကြောင်းအိန္ဒိယကဒါ Telegraph သတင်းစာမှာရေးသားဖော်ပြထားပါတယ်။အသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ SS Kaplan ဟာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းစီဂျိုယောဂါနဲ့တခြားလူကြီးယောဂါတွေကိုစေကုသမှုခံယူနေတာဖြစ်ပါတယ်။သူ့ရဲ့အတုပါကိုဌာနချုပ်ရှိရာတာကားမှာပဲကျင့်ပတ်သွားဖို့ကျင့်ပတ်သွားလိမ့်မယ်လို့မျှော်လင့်ရပြီးသူ့နေရာကိုတော့လက်ရှိဒုဥက္ကဋ္ဌခန်ဂိုကွန်ယက်ကဆက်လက်အယယခံသွားမယ်လို့အများစုကမျှော်လင့်နေကြပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမြို့တစ်ခုကိုတင်ထားတဲ့မွတ်စလင်စစ်သွေးကြွတွေနဲ့ဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းဖိလစ်ပိုင်အစိုးရဘက်ကမရင်းတပ်သား17ဦးသေဆုံးသွားပါတယ်။ဒါဟာအစိုးရအတွက်တည့်ရက်ထက်မှာအကြီးမားဆုံးကြာဆုံးမှုဖြစ်တယ်လို့စစ်တပ်ပြောခွင့်ရကစနေနေ့မှာပြောပါတယ
်။ကျေးဇူးပါရှင်။ကိုစော်ဝင်းလိုင်ကသတင်းအချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဒေါက်ခင်မျိုးသက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Dave Magnus ပါရှင်။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလောက်ကတရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.